Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အတန်းရဲ့2022ခုနှစ်နိုဝင်ဘာလ25ရက်နေ့တောက်ချန်နေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ3248လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချက်မြေချပါစေရှင်ဒီမှာသင်္ကီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်ဗျာရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်ဆိုးမင်းနဲ့အတူပြောပြပေးပါပါယူကရိန်းမှာဒဟာဘေးစစ်အုပ်တွေပျက်စီးခဲ့တာကြောင့်မြို့ကြီးတွေမှာမီးနဲ့ရေပြန်ရအောင်ကြိုးပမ်းနေရပါတယ်ကမ္ဘာဖလားပွဲနောက်ဆုံးပွဲမှာဘရာဇီးကဆာဗီယာကို2-2နဲ့အနိုင်ရ2-2မရှိနဲ့အနိုင်ရသွားပါပြီအဆိုအပေါ်မှာဝေဖန်မှုနဲ့အီရန်အမျိုးသားဘောလုံးသမားဟောင်းတယောက်အဖမ်းဆီးခံခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင်ထိုင
်ကောင်းပါပြီအန်တီရေပြည်ရင်းနိုင်ငံခြားငွေလဲနှုန်းတတ်မှတ်ချက်ကြောင့်ဆန်လုပ်ငန်းရှင်တွေအခက်အခဲကြုံနေရတဲ့အကြောင်းကိုတော့သတင်းတွေအပြီးမှာအရင်ဆုံးနားဆင်ကြားရဖို့ရှိပါတယ
်ဒီနိုင်ငံခြားကိုဆန်ဒီကတဲ့ဘုံတွေပြည်ရင်းကုမ္ပဏီတွေကြိုက်တာပေါ့လေ
မကြခင်မှာနားဆင်ကြရပါမယ်ရှင်ထိုင်းဘက်မှာမြန်မာတချို့ထပ်ပြီးတော့ဖန်ခံရပါတယ်ကမ္ဘာယဉ်ကျေးမှုအမွေးနှစ်ဆိုင်ရာသဘောတူညီချက်အမေရိကန်ပြည်ထောင်စုမှာကျင်းပနေတဲ့ဂျေဆုရော်နဲ့စတဲ့သတင်းဆောင်မတွေကိုလည်းနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်ဒီနောက်မှာတော့မြန်မာရေးသုံးသက်ချက်ကျင်းပရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စွမင်းတို့ကတင်ပြပေးကြပါအောင်ရှင
်ယူကရိန်းနိုင်ငံရဲ့အရက်ပဲအခြေခံအဆောက်အုံတွေကိုပြတ်မှတ်ထားပြီးရုရှားကနောက်ထပ်လေကြောင်းကနေတိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်တစ်နေ့ဖြစ်တဲ့ဇန်နဝါရီနေ့မှာပဲမြို့တော် Kiev အပအဝင်အဓိကမြို့ကြီးတွေမှာရေးနဲ့မီးပြန်ပီရအောင်လို့ယူကရိန်းအာဏာပိုင်တွေကကြိုးပမ်းနေကြပါတယ်။မီးနဲ့ရေပြန်ရအောင် engineering နဲ့ကျွမ်းကျင်လုပ်သားတွေတညာလုံးကြိုးပမ်းနေကြတာဖြစ်ပြီးဇန်နဝါရီနေ့မနေ့ပိုင်းထိဆို Kiev မြို့ရဲ့80ရာခိုင်နှုန်းလောက်မီးမရပဲဖြစ်နေတယ်လို့မြို့တော်ဝန်ကပြောပါတယ်။ယူကရိန်းနိုင်ငံသားဝင်ကြီးကလည်းရုရှားတွေဟာလက်နက်မဲ့အရက်သားတွေကိုရက်ဆက်တဲ့စစ်ပွဲဆင်နွှဲနေတယ်လို့ပြောပါတယ်။ဗုဒ္ဓဟူးနေ့ညနေပိုင်းကတော့သမ္မတဗလိုဒီမီယာဇယ်လန်စကီကရုရှားတွေရဲ့မစိုင်းဒုံးတွေဟာဆေးရုံတွေကျောင်းတွေတည်ယူပို့ဆောင်ရေးနဲ့လူနေရပ်ကွက်တွေကိုထိမှန်ခဲ့တာဖြစ်ပြီးတော့ကမ္ဘာကြီးရဲ့ခိုင်မာတဲ့တုံ့ပြန်မှုကိုယူကရိန်းကစောင့်နေပါတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအွန်လိုင်းကနေပြောကြားခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားတာဝန်ကြီးကတော့ယူကရိန်းရဲ့ပြောကြားချက်ကိုပယ်ချလိုက်ပြီးယူကရိန်းနဲ့သူ့ကိုထောက်ခံပံ့ပိုးနေတဲ့အနောက်နိုင်ငံတွေကမစင်မချင်းချင်းချောက်မှုတွေနဲ့ရာဇသန်တွေပေးနေကြတယ်လို့ပြောကြားခဲ့ပါတယ်။ဗုဒ္ဓဟူးနေ့ကရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကလည်းယူကရိန်းမြို့တော် Kiev အပအဝင်မြို့ကြီးအများအပြားမှာလျှက်စစ်မှုတွေပြတ်တောက်နေပြီးလေကြောင်းတိုက်ခိုက်မှုကြောင့်တေဆွမ်းရသူက3ဦးရှိနေတယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေအပအဝင်ခိုးမှုနဲ့အိမ်တောင်ရေးဖောက်ပြန်မှုတို့လိုဇာယိဒဖောက်ပြန်မှုနဲ့ဆွဆွဲခံခဲ့ရသူတွေကိုလူမြင်ကွင်းမှာပြစ်ဒဏ်ပေးနေတာနဲ့ပတ်သက်ပြီးတာလီဘန်အုပ်ချုပ်သူတွေကိုအာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမျိုးသမီးကလေးတငယ်နဲ့လူအခွင့်အရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်တာလီဘန်တွေအနေနဲ့အရင်အတိတ်ကာလတုန်းကမူဝါဒတွေကိုပြန်လည်လက်ခံကျင့်သုံးနေတဲ့ဆိုတာကိုကမ္ဘာကြီးကိုပြသကာပိုပြီးတော့မှအာခံလိုက်တဲ့လက္ခဏာဖြစ်တဲ့အတွက်အန်ရယ်လဲကြည့်ပြီးဆက်ဆုပ်စရာကောင်းပါတယ်လို့ရီနာအမီရီက Twitter လူမှုကွန်ရက်မှာရေးသားလိုက်ပါတယ်။တပြားမှုတခြားအခရီးလိုက်စားမှုနဲ့အိမ်တော်ရေးဖောက်ပြန်မှုအပါအဝင်မတူညီတဲ့ပြစ်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့အမျိုးသား12ဦးနဲ့အမျိုးသမီး3ဦးတို့ကိုဘောလုံးကွင်းထဲမှာလူအများရှင်းပေါက်အပြစ်ပေးခဲ့တယ်လို့တာလီဘန်ဗဟိုတရားရုံးကနေကြေညာခဲ့ပြီးတရက်အကြာမှာရီနာအမီရီရဲ့တုံ့ပြန်မှုထွက်ပေါ်လာတာဖြစ်ပါတယ်။ဘော်ရူနီမနေ့ပိုင်းကစီစဉ်ခဲ့တဲ့အဲ့ဒီပြစ်ဒဏ်ပေးတာကိုဒေသခံတွေမျိုးနွယ်စုအကြီးအကဲတွေလုံခြုံရေးတပ်ဖွဲ့တွေနဲ့ပညာရှင်တွေရဲ့ရှေ့မောက်မှာပြုလုပ်ခဲ့တယ်လို့တာလီဘန်တရားရုံးကြေညာချက်မှာပါရှိပါတယ်။ဒါဆိုရင်တာလီဘန်တွေအရင်တစ်ခါ1996ခုနှစ်ကနေ2000ခုနှစ်အထိအာဏာရုံးကကျင့်သုံးခဲ့တဲ့ရှာရီယာအစ္စလာမစ်ဥပဒေကိုပြန်လည်အသွက်သွင်းလိုက်တာလည်းဖြစ်ပါတယ်။ဒီလအစောပိုင်းကလည်းတာလီဘန်အကြီးအကဲအခွန်ဇဒါရီယာရှာရီယာဥပဒေအတိုင်းအပြစ်ပေးဖို့အကြီးတန်းတရားသူကြီးတွေကိုအမိန့်ပေးခဲ့ပါတယ်ခင်ဗျာ
American စစ်တပ်နဲ့ဆက်နွှဲနေတဲ့လူပုဂ္ဂိုလ်တွေကဖွင့်ထားတဲ့ Facebook အကောင့်အတူတွေကိုအင်တာနက်ဝန်ဆောင်မှုလုပ်ငန်းခုနှစ်ခုတည်းမင်းထဲမှာတွေ့နေရပြီးဒါဟာအလဲပိုင်းအားရှဒေတာနဲ့အရှိလဲပိုင်းဒေတာတွေမှာနေထိုင်သူတွေကိုဩဇာလွှမ်းမိုးဖို့အတွက်စူးစမ်းမှုအစိတ်ပိုင်းတစ်ခုဖြစ်တယ်လို့ Facebook, Instagram နဲ့ WhatsApp လူမှုမီဒီယာတွေရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Meta ကဒီသတင်းပတ်ထဲမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။အကောင့်ပိုင်ရှင်တွေကသူတို့ဘယ်သူဘဝဖြစ်တယ်ဘယ်ဖွဲ့စည်းနဲ့ဆောင်ရွက်ဆဲတဲ့ဆိုတဲ့အချက်လက်တွေကိုဖုံးကွယ်ဖို့အတွက်စ조사ပေမဲ့သူတို့ဟာ American စစ်တပ်နဲ့ဆက်နွယ်မှုရှိကြောင်းစုံစမ်းတွေ့ရတယ်လို့ Meta ကပြောပါတယ်။ Meta ကုမ္ပဏီကအစီရင်ခံစာထုတ်ပြန်တာကိုတည်ထားကြောင်းနဲ့အခုချိန်ထိတော့ဒါနဲ့ပတ်သက်ပြီးကာဝေးဌာနကအရေးယူဖို့ဖြစ်စေမှတ်ချက်ပေးဖို့ဖြစ်စေမရှိဘူးလို့ကျတဲ့ပြင်းနေမှာပဲအမေရိကန်ကာဝေးဌာနပြောခွင့်ရကပြောပါတယ်။အာဖဂန်နစ္စတန်၊အယ်ဂျီးရီးယား၊အီရန်၊အီရတ်၊ကဇက်စတန်၊ကာဂျစ်စတန်၊ရုရှား၊ဆိုမာလီယာ၊ဆီးရီးယား၊တာဂျီကစ္စတန်၊ဥစ်ဘက်စကစ္စတန်နဲ့ယေမန်လိုနိုင်ငံတွေမှာဖွင့်ထားတဲ့ Facebook အကောင့်36ခုနဲ့ Instagram အကောင့်26ခုကိုပိတ်ပစ်ခဲ့တယ်လို့လည်း Meta အစီရင်ခံစာမှာဖော်ပြပါတယ်။ဒီလိုလှုပ်ဆောင်မှုတွေကို YouTube, Telegram အပြင် Russia လူမှုမီဒီယာနှစ်ခုမှာပါတွေ့ရတယ်လို့လည်းပြောပါတယ်။အခုလိုအစီရင်ခံစာထွက်လာခဲ့တဲ့နောက်မှာ Pentagon စစ်ဌာနချုပ်ကသူတို့ရဲ့လျှို့ဝှက်စိတ်တက်စစ်ဆင်ရေးလုပ်ငန်းတွေကိုပြန်တုံ့တက်နေတယ်လို့ The Washington Post ကရေးပါတယ်
။နိုင်ငံရဲ့ကြက်တဲတွေကြီးထွားလာနေတဲ့ပါကစ္စတန်နိုင်ငံမှာဩဇာကြီးမားတဲ့စစ်တပ်အကြီးအကဲအဖြစ်ထောက်လိုင်းရေးအဖွဲ့ ISI အကြီးအကဲဟောင်းကိုခန့်အပ်ဖို့ဝင်းကြီးချုပ်ရှာဗက်ရစ်ကကြာသာပတေးနေ့မှာအဆိုပြုလိုက်ပါတယ်။ရှေ့သတင်းပတ်မှာတာဝန်ကအနားယူတော့မဲ့လက်ရှိစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးကွီမာဂျဝတ်ဘက်ရှဝါရဲ့နေရာကိုအစားထိုးဖို့အတွက်အကြီးတန်းဗိုလ်ချုပ်ကြီး6ဦးစီးရင်မှာဗိုလ်ချုပ်ကြီးအက်ဆမ်မူနာကိုပါကစ္စတန်ဝင်းကြီးချုပ်ရှာဗက်ရစ်ကကပိနဲ့အစည်းအဝေးမှာရွေးချယ်လိုက်တာဖြစ်ကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်အစည်းအဝေးပြီးနောက်ကာကွယ်ရေးဝင်ကြီးကာဝါဂျာအစစ်ကနေပြီးဆုံးဖြတ်ချက်ကိုကြေညာချက်ထုတ်ပြန်ပြီးတော့တမရအရစ် LV ကိုအတည်ပြုဖို့တင်ပြထားကြောင်းပြောပါတယ်တမရကလည်းခန့်အပ်လွှာကိုအတည်ပြုချက်ပေးလိုက်ကြောင်းနောက်ပိုင်းမှာနိုင်ငံပိုင်ရေဒီယိုကနေကြေညာပါတယ်လာမယ့်သတင်းပတ်အင်ကာနေကြာရင်အစ္စလာမ်မဘတ်မြို့နယ်တွဲလျက်ကက်လျက်ရာဝပင်ဒီတက်စကန်မြို့တဲကစစ်ရုံးချုပ်မှာအခမ်းအနားနဲ့လက်ရှိစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဘက်ချဝါကနေဗိုလ်ချုပ်ကြီးအယ်မူနီကိုယာဒုလွှဲပြောင်းပေးမှာဖြစ်ပါတယ်ခင်ဗျာ
American တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဗီယွေမြန်မာပိုင်းရဲ့ပင်တိုင်းဆောင်းပါရှင်တူဖြစ်သူဦးစီသူအောင်မြင့်ကိုဗဟန်းမြုံနယ်ရဲစခန်းမှာအမှုဖွင့်ခဲ့တဲ့တမတော်ပြုတ်ခွင့်အောင်နှုတ်ဆောင်မှု95ကကြည့်အမှုအတွက်နိုဝင်ဘာ24ရက်နေ့ပြင်းတွေကအင်းစင်အကျဉ်းတောင်တင်းဗဟန်းမြုံနယ်အထူးတရားရုံးကနေအလုံနဲ့ထောင်နဲ့နှစ်နှစ်ချခဲ့တယ်လို့သူရှိနေကဗီယွေကိုပြောပါတယ်ဗီယွေမြန်မာပိုင်းအတွက်ပင်တိုင်းဆောင်းပါရေးသလို Frontier မြန်မာနဲ့မြန်မာနောက်သတင်းဌာနတွေအတွက်လည်းဆောင်းပါတွေရေးခဲ့တဲ့ဦးစီသူအောင်မြင့်ဟာ2021ဩဂုတ်လ15ရက်နေ့ကအစင်းဆရာကနေဖန်ခံရတာပါလူမှုမီဒီယာပေါ်မှာသူ့ရေးသားချက်တွေကနိုင်ငံတော်နဲ့တက်မတော်ပြိုကွင်းအောင်နှုံဆော်ရေးသားမှုဖြစ်စေခဲ့တယ်။နိုင်ငံတော်ကိုအချီးညိုပြက်စေတယ်လို့စစ်ကောင်စီကဆွဆွဲပြီးတက်မတော်အချီးညိုပြက်စေမှုပုံမှန်95ကကျင်းနဲ့အမှုနှစ်မှု။နောက်နိုင်ငံတော်အချီးညိုပြက်အောင်ပြုလုပ်မှုရာဇသက်ကြီးဥပဒေပုံမှန်124ကကျင်းနဲ့တက်မှုပေါင်း3မှုအတွက်စစ်ကောင်စီကတရားဆွဲဆိုရခံရတာပါ။ပဇွန်လောင်တရားရုံးမှာတရားဆွဲခဲ့တဲ့95ကကျင်းအမှုတွေအောက်တိုဘာ9ရက်နေ့ကထောင်ဒဏ်3နှစ်ချထားပြီးမှအခုဆိုစုစုပေါင်းထောင်ဒဏ်5နှစ်ချခံထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာမနေ့က February 7ရက်အနာသိမ့်မြင့်နောက်ပိုင်းကလေးကပြည်ရင်းမီဒီယာ10ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့အဖမ်းခံတဲ့သတင်းသမား150လောက်ထဲကဒီလအထိဆိုပြန်လွတ်လာသူ90ရှိပေမဲ့မလွတ်ဘဲကျန်တဲ့သူက50လောက်ရှိနေသေးပါစစ်ကောင်စီဘက်ကတော့သတင်းသမားတွေဖမ်းခံတဲ့အရေးအတွက်နဲ့ပတ်သက်လို့ဝန်ခံတာအတည်ပြုချက်ပေးတာမရှိသေးပါဘူ
းအီရန်နိုင်ငံမှာအစိုးရစန့်ကျင်ရေးငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းနေတာတွေကိုကုလသမဂ္ဂလူအခွင့်အရေးကောင်စီ UNHRC ကကြာသပတေးနေ့ကရှုံးချလိုက်ပြီးတဲ့နောက်အစ်စ်မြင့်စုံစမ်းစစ်ဆေးရေးလှုပ်ဆောင်ကြဖို့လဲမဲပေးဆုံးဖြတ်လိုက်ပါတယ
် According to reliable sources a conservative estimate of the death toll so far stands at over 300
ရုံးကြီးစိတ်ချရတဲ့သတင်းတွေအရရှော့ပေါ်ခမန်းနာတောင်မှာ အနည်းဆုံးကလေးတငယ်40အပါအဝင်လူ300ကျော်သေဆုံးခဲ့ပါတယ်။ဒါမျိုးလုံးဝလက်မခံပါဘူးလို့ကုလသမဂ္ဂလူအခွင့်ရေးကော်မရှင်နာမင်းကြီးဗော်ကာတက်ကပြောဆိုသွားတာပါ။အီရန်နိုင်ငံအနေနဲ့တရုတ်ရဲ့ထောက်ခံမှုကိုရရှိဖို့အတွက်အကြီးအကျယ်ချင်းကပ်ခဲ့ပေမဲ့လည်းအဖွဲ့ဝင်58နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူအခွင့်ရေးကောင်စီ UNHRC ကနေအီရန်အစိုးရကအချမ်းဖက်ဖိနှိပ်မှုတွေကိုအစစ်မြင့်စုံစမ်းစစ်ဆေးရေးလှုပ်ဆောင်ဖို့ဆုံးဖြတ်ချက်ကိုမျှော်လင့်ထားတာထက်ထောက်ခံမှုရရှိခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကိုအဖွဲ့ဝင်နိုင်ငံ25နိုင်ငံကထောက်ခံမဲ့ပေးတဲ့အတွက်တဝက်ကျော်ရရှိခဲ့ပါတယ်။16နိုင်ငံကတော့ကြားနေမဲ့ပေးကတရုတ်၊ကျူဘာ၊ဗင်နီဇွဲလား၊ Eritrea နဲ့ပါကစ္စတန်တို့ကတော့ကန့်ကွက်မဲ့ပေးခဲ့ကြပါတယ်။အဲဒီလိုအီရန်ရဲ့ဆန္ဒပြမှုအပေါ်အကြမ်းဖက်မှုတွေကို UNHRC မှဆွေးနွေးမဲ့ပေးဖို့အတွက်ဂျာမနီနဲ့အိုက်စ်လန်တို့ကတင်ပြခဲ့တာကိုနိုင်ငံ50ကထောက်ခံခဲ့ကြပါတယ်။အီရန်နိုင်ငံမှာပြီးခဲ့တဲ့2လလောက်ကအသက်22နှစ်အရွယ်အမျိုးသမီးမာရှာအမနီခေါင်းစည်းပဝါစနစ်ကြမစည်းနောင်လို့ဆိုပြီးရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းခဲ့စဉ်တေဆုံးခဲ့တဲ့အတွေ့တနိုင်ငံလုံးမကြေမနက်ဖြစ်ပြီးအစိုးရစန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်။အဲ့ဒီအတွေ့အစိုးရကလည်းအကြမ်းဖက်နှိမ်နှင်းခဲ့တဲ့အတွေ့တေဆုံးဒဏ်ရာရခဲ့သူတွေတင်သာမကလူပေါင်း1000ခန့်ဒီပါလဲဖမ်းဆီးခံရပါတယ်လို့ဆိုပါတယ်ခင်ဗျာ
။နာမည်ကျော်အီရန်အမျိုးသားဘောလုံးသမားဟောင်းဗိုရီယာဂါဖိုရီကိုအစိုးရဘက်မှဝေဖန်မှုနဲ့အီရန်အာဏာပိုင်တွေကနေဖမ်းဆီးလိုက်တယ်လို့အစိုးရနဲ့နှိစက်တဲ့သတင်းဌာနတွေကကြေညာပြည်နယ်မှာဖော်ပြပါတယ်။အီရန်ဘောလုံးသင်းကိုစော်ကားတဲ့ပြန်အစိုးရဆန့်ကျင်တဲ့ဝါဒဖြန့်မှုတွေလုပ်နေတဲ့အတွက်ဖမ်းခံရတယ်လို့အီရန်အစိုးရအားပေါ်သတင်းဌာနတွေဖြစ်တဲ့ First နဲ့ Tasnim သတင်းတွေမှာဖော်ပြတာပါ။ဂါဖိုရီဟာအီရန်အာဏာပိုင်တွေကိုတစ်ချောင်းလုံးဝေဖန်ခဲ့သူဖြစ်ပြီးအခုကမ္ဘာဖလားပွဲကိုလည်းမသွားဖို့ဆုံးဖြတ်ခဲ့သူဖြစ်ပါတယ်။အမျိုးသားဘောလုံးပွဲစဉ်တွေကိုအမျိုးသမီးလာမကြည့်ရကာလကြာရှည်တားမြစ်ထားတာကိုသူကဆန့်ကျင်တယ်လို့နောက်နိုင်ငံတွေကဒဏ်ခတ်မှုကြုံလာစေတဲ့အီရန်ရဲ့နိုင်ငံခြားမူဝါဒကိုလည်းလက်မခံပါဘူး။ကမ္ဘာဖလားပွဲတောက်ကြမှာပြုတ်လို့မဲ့အီရန်နဲ့ဝေးလ်စ်ရဲ့ပွဲစဉ်မတိုင်မီသူအခုလိုဖမ်းခံရတာလည်းဖြစ်ပါတယ်။အီရန်နိုင်ငံကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဟာကမ္ဘာဖလားဘောလုံးပွဲမှာအီရန်တင်းရဲ့ပါဝင်မှုပေါ်အရေးမွန်းနေချိန်မှာပဲအာဂစားသမားဟောင်းအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။
ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲချက်တာပရီနေပွဲစဉ်မှာတော့ကမ္ဘာနံပါတ်1အသင်းဖြစ်တဲ့ဘရာဇီးကပြိုင်ဘက်ဆာဗီးယားအသင်းကို2ဂိုးပြတ်နဲ့အနိုင်ရသွားပါတယ်။ပထမပိုင်းမှာ2သင်းစလုံးဂိုးမရကြဘဲဒုတိယပိုင်းရောက်တဲ့အခါကျမှဘရာဇီးရှေ့တန်းအလဲတိုက်စင်မှုရစ်ချာလီဆန်က2ဂိုးစလုံးကိုတွင်းယူခဲ့တာဖြစ်ပါတယ်။ပေါ်တူဂီနဲ့ဂါနာပွဲစဉ်မှာတော့ပေါ်တူဂီကဂါနာကို၃ဂိုး၂ဂိုးနဲ့အနိုင်ရရှိခဲ့ပါတယ်ပေါ်တူဂီအသင်းကနာမည်ကျော်ကစားသမားရိုနာဒိုကတော့ကမ္ဘာဖလား၅ချိန်ကစားခဲ့ဘူးသူဖြစ်စံချိန်တင်လိုက်ပါတယ်ကြာတာပရင်းနေပွဲစဉ်တွေတဲ့ကဆွစ်ဇာလန်နဲ့ကင်မရွန်ပွဲမှာတော့ဆွစ်ဇာလန်ကကင်မရွန်ကို၃ဂိုးဂိုးမရှိနဲ့အနိုင်ရသွားပါတယ်ထူးခြားတာကဂိုးသွင်းခဲ့တဲ့ဆွစ်ဇာလန်တိုက်စစ်မှုဘရီးအန်ဗိုလိုဟာကင်မရွန်နိုင်ငံမှာမွေးခဲ့သူဖြစ်ပြီးသူ့မွေးရမြေကအသင်းကိုဂိုးသွင်းခဲ့တာဖြစ်ပါတယ်။ကြာတာပရင်းနေကကစားခဲ့တဲ့ဥရုဂွေးနဲ့တောင်ကိုရီးယားပွဲစဉ်မှာတော့တစ်ဖက်နဲ့တစ်ဖက်ဂိုးမရပဲတရင်နဲ့ပြီးဆုံးသွားပါတယ်ခင်ဗျာ
။ဒေါက်ခင်မြို့တက်နဲ့ကိုခင်မဆွန်မင်းတို့ကထိတ်တန့်ရောက်တဲ့တဲ့တွေကိုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြားရပါမယ်။နိုင်ငံခြားငွေလဲရမှာနိုင်ငံခြားယင်းနှိမ့်မြှုပ်နှံမှုကုမ္ပဏီတွေကိုဈေးကွက်ပေါက်ဈေးအတိုင်းခွင့်ပြုထားပေမဲ့ပြည်တွင်းကုမ္ပဏီတွေကိုဆက်ကန့်သတ်ထားတာကြောင့်ပြည်တွင်းဆန်လုပ်ငန်းရှင်တွေအခက်ကြုံနေကြရပါတယ်။ပြည်တွင်းလုပ်ငန်းတွေပို့ကုန်ရငွေရဲ့65ရာခိုင်နှုန်းကိုတတ်မှတ်ဈေးနှုန်းအတိုင်းလဲဖို့တတ်မှတ်ထားပေမဲ့နိုင်ငံခြားကုမ္ပဏီတွေကတော့ကင်းလွတ်ခွင့်ရနေတာကြောင့်ဈေးကွက်မှာရှင်ပြိုင်မှုတွေမမျှမတဖြစ်တယ်လို့လုပ်ငန်းရှင်တွေနဲ့အခက်ခတ်တွေကပြောပါတယ်။ကိုဝင်းမင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ဆန်တင်ပို့ရာကနေရတဲ့ပို့ကုန်ရနိုင်ငံခြားငွေကိုလဲလှယ်ရမှာအထူးအခွင့်အရေးရနိုင်ငံခြားယင်းနှိမ့်မြှုပ်နှံမှုကုမ္ပဏီတချို့ကိုဈေးကွက်ပေါက်ဈေးအတိုင်းတရာရာခိုင်နှုန်းရောင်းချခွင့်ပြုထားပေမဲ့ပြည်တွင်းကုမ္ပဏီတွေကိုတော့ပို့ကုန်ရငွေ65ရာခိုင်နှုန်းကိုဘိုးဘန်သတ်မှတ်ဈေး2100နဲ့လဲလှယ်စေပြီး35ရာခိုင်နှုန်းကိုသာဈေးကွက်ပေါက်ဈေးနဲ့ရောင်းချဖို့ကန့်သတ်ထားတာကြောင့်ပြည်တွင်းဆန်လုပ်ငန်းရှင်တွေအတော်ထိခိုက်နေကြတယ်လို့ညီးတွားနေကြတာပါဒီနိုင်ငံခြားငွေလဲနှုန်းဆက်ကန့်သတ်ခဲ့ရမှုကြောင့်ပြည်တွင်းဆန်လုပ်ငန်းတွေအနေနဲ့ပစ္စည်းစေးကွာလို့မရတဲ့ဆန်လုပ်ငန်းမျိုးမှာပြပကုမ္ပဏီတွေနဲ့ရှင်ပြန်ရခက်လာပုံကိုအမည်မဖော်လိုတဲ့စီးပွားရေးပညာရှင်တူက
နိုင်ငံခြားကုမ္ပဏီတွေနိုင်ငံရေးမြင့်မြတ်နေမှုနဲ့လက်ပတ်နေတဲ့ကုမ္ပဏီရ ာဒီဆန်ကိုသူရဲ့ကုံကြောထပ်ကုန်နေတဲ့နိုင်ငံတကာကိုပို့ကိုရပြီးတော့အဲ့ဒီပေါ်ရတဲ့နိုင်ငံသားငွေကျွန်တော်ပို့ကိုရဝင်ပေါ့အဲ့ဒါကိုတရားရတယ်နော်ပြန်ပြီးတော့ငွေရှိတယ်ဆိုတာဒီဆန်လို့အမျိုးနောက်ပြောင်းကြရတာဆန်တော့မဟုတ်ဘူးစပားအနေနဲ့လေကုံကြောထုတ်ဖို့ဆိုတဲ့ဘောနဲ့ဆန်စစ်ပြီးတုံးပြီးတော့တဲကုံကြောထုတ်ပြီးတော့နိုင်ငံသားကြီးမျိုးမှန်ကုန်လီတွေကကောင်းနေဝင်နေကြတယ်ဆိုတာပြည်ရေးအလုံးစုံစီအစင်းလို့မရအောင်ဖြစ်သွားတာပေါ့အ
ဲ့ဒီတော့ဘလို့ကုမ္ပဏီမျိုးအဓိကထိခိုက်နိုင်ပါလဲလို့မေးရမှာဒီစီးပွားရေးပညာရှင်ကပဲ
ကျောင်းသလောက်ကတော့ဒီနိုင်ငံသားကိုစံဒီကြတဲ့ပုံနေတဲ့ပြည်ရေးကုမ္ပဏီကြီးထိခိုက်တာပေါ့လေဟိုကတားလေဒီစံနိုင်ငံသားကိုတင်ပို့ရေးဆိုတာကလေစံနဲ့စကွဲပေါ့အဲ့ဒါကလေဒီလိုအထူးခွင့်ရေးဘုရားဆွေးနွေးလို့ဒီကိုယ်လေးကိုလည်းမရှိနေဘူး။အဓိကအုံစည်းထားတဲ့ဥစ္စာပေါ့နော်။ဆိုတော့စီးပွားရေးနဲ့ပတ်သက်ဆိုတာဒီ industry လို့ခေါ်ရင်ဒီသက်ဆိုင်ရာလောကတစ်ခုလုံးနဲ့အတူဖြစ်မှလမ်းမှာပဲရှောက်တယ်လို့ပြောလို့ရတာ။ဟိုအဲ့တော့ဘုရားဘူးလေးရဖြစ်အောင်ဆက်ဆူလို့ပဲ။ဘုရားပြည့်တင်ရာဘုသူကိုရေးနဲ့အုံစည်းထားတဲ့ပုံကနောက်ထပ်ထပ်ပြီးတော့ဘူးဆိုအောင်ဘူးဘော့တတဲအောင်ဖြစ်လာမယ်လို့ပြောမှာပေါ့
။ဒီပါလက်ရှိထိခိုက်ခံရပြီးအမည်မဖော်လို့တဲ့ပြည်တွင်းဆက်လုံငန်းရှင်တူကလည်းသတ်မှတ်ဈေးနဲ့ပေါက်ဈေးလက်ရှိ20ရာခိုင်နှုန်းလောက်ကွာနေတာကိုဆုံးရှုံးနေရတာမို့ဒီမရှင်ပြိုင်နိုင်တာကအချိန်ကြာလေသိတာလေပဲလို့ညှိပြပါတယ်။ဒါအပြင်မကြာခင်ဆန်ဆက်ငယ်တချို့စကြရပြီးစပားသွေးရတော့မဲ့ဘဝရောက်တော့မယ်လို့သူကဆက်ပြောပါတယ်။ဒီနေရာမှာဘယ်နိုင်ငံသားကုမ္ပဏီတွေကိုအလေးသာပေးနေပြီးပဲပြည်တွင်းကုမ္ပဏီတွေထိခိုက်နေရတာကြားထပါလေလို့မေးရမှာစီးပွားရေးပညာရှင်ကပဲ
ကျွန်တော်ကြားရတော့ဝင်းမာစီးကုမ္ပဏီပါဝင်ပေါ့နော်တခြားတကယ်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတချို့ပေါ့သူတို့ကတော့တရားလည်လို့ပုဂ္ဂိုလ်ရလို့ကြားတယ်ပြည်တွင်းမှာတည်းဒီလူကြီးများတော့ရှိဝါရောင်လို့ခေါ်တယ်ပြည်တွင်းသံပုဂ္ဂိုလ်လူကရှိပေါ့တတိကုမ္ပဏီပါဝင်ပုဂ္ဂိုလ်ဝန်ထမ်းလို့ဒီရင်းနှီးမြှုပ်နှံမှုမဟုတ်တဲ့ပြည်တွင်းကစံတေဘူလောကစင်ကြီးပေါ့ဗျာဒီကြိုက်ပါပေါ့
ကြာအပြင်အမိမဖော်လို့တဲ့ဆန်လုပ်ငန်းရှင်ကတော့ကြာရင်နိုင်ငံသားကုမ္ပဏီတချို့ကပြည်တွင်းလုပ်ငန်းတွေကိုလွှမ်းမိုးသွားပြီးဈေးကွက်လဝကြီးအုံမှုဖြစ်လာမှာစိုးရိမ်နေရပြီလို့လည်းဆက်ပြောပါတယ်အဲ့ဒီတော့အခုလိုအခြေအနေတွေကြောင့်စပါးဈေးကွက်ကိုဘယ်လိုထိခိုက်မှာစိုးရိမ်ရပါလဲလို့ဆက်မရမှာစီးပွားရေးပညာရှင်က
စပါးဈေးကတော့မြင့်တယ်လို့ကြားပါတယ်စပါးဈေးကတော့မြင့်နေတယ်ဆိုတော့အထက်ရောက်တော့လေအော်လေမမတော့အကျိုးရှိလို့ရှိမှာပေါ့လေ။ဒါလေးတောင်သူကြီးပိုင်းလေမကြီးတွေပြတ်ပြပူများပြီးတော့အောက်ခြေလေမလောလောလို့တော့ပေါ့ဗျာ။တော့အဲ့ဒါဒီတော့ကတော့ခုကြီးလူကြီးနေလာတယ်ဆိုသူတို့ရည်တည်နိုင်မှုကြီးတော့မှလောလောလောပြောရှိရမယ်လို့မထင်ပါဘူး။ဒီကြားထဲမှာအချိန်ကြီးတော့မဆိုင်နိုင်တာမပြောနိုင်တာအထက်ရောတာမပြောတရားစီတမိုးမြင့်လာလေဆိုတော့တချို့တွေသူရှိနော်အကျိုးတရားကြောင့်ဥစ္စာကလည်းခုနလိုလောကကလုံးမလေးပါလေကြားရမှာထပ်ပြီးတော့ထိကြိုက်တယ်ဆိုတော့တကယ်လို့ဆိုနေနာလေးဥစ္စာကတော့လောကကြီးတရားပါမှာပေါ့အဘယ်တန်းကြီးမှာမတည်ငြိမ်ပြီးဟာကြောင့်ပြည်တွင်းမှာစားသုံးနေလောကမှာလည်းထိကြိုက်လာနေတော့ပေါ့လေ
တကယ်တော့အခုအခြေအနေတွေကြောင့်ပိတ်သိမ်းမှုဖြစ်လာနိုင်တဲ့ပြည်တွင်းဆန်ဆက်ငယ်တွေရဲ့အလုပ်သမားတွေအလုပ်လက်မဲ့ဖြစ်လာမှာစိုးရင်ရတာအပြင်နောက်နှစ်တွေမှာသွေးအားစုဈေးတက်လာပြီးအထွတ်နှုန်းကျကပြည်တွင်းဖူလုံမှုကိုထိခိုက်မှာပါစိုးရိမ်နေရပြီလို့သုံးသပ်သူတို့ကပြောနေပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံမှာအဆန်အပိုရှန်ထုတ်လုပ်မှုရှိပြီးပြည်တွင်းဖူလုံမှုအတွက်စိုးရိမ်စရာမလိုဘူးလို့ပြောလို့ရှိပါတယ်ခင်ဗ
ျ။ကိုဝင်းမင်းပြောပြပေးခဲ့တာပါရှင်။ထိုင်းနိုင်ငံဘက်မှာမြန်မာတွေဖမ်းဆီးခံရတဲ့အကြောင်းကိုလည်းတင်ပြပေးလိုပါတယ်။ထိုင်းနိုင်ငံမှာတရားမဝင်နှိမ့်ဆက်ဖျက်ချော်လာသူတွေကိုအနာပိုင်တွေဖမ်းဆီးရမှာဒီအပိုင်းအတွင်းလူမောင်းခိုးအဖြစ်တန်တရာရှိသူတုံးနဲ့အတူအထောက်ထားမဲ့မြန်မာတချို့ကိုလည်းထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်ဆက်ကန်ချနာဘူရီပြည်နယ်ထဲမှာတရားမဝင်နှိမ့်ဆက်ဖျက်ချော်ဝင်လာတဲ့မြန်မာနိုင်ငံသား18ဦးကိုထိုင်းအနာပိုင်တွေကနိုဝင်ဘာလ23ရက်နေ့ကဖမ်းဆီးခဲ့ပြီးအဲ့ဒီထဲမှာကလေးတဦးလည်းပါဝင်ပါတယ်အလားတူထိုင်းမြန်မာနယ်စပ်မှာလည်းတရားမဝင်မြန်မာတွေဖမ်းမိတာကြောင့်အခုဆိုရင်မြန်မာနိုင်ငံသား23ဦးဖမ်းမိတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ထိုင်းနဲ့မွန်ပြည်နယ်နယ်စပ်မှာခကြနာဘူဒီပြည်နယ်တဲ့ဦးတရားမဝင်နယ်စပ်ဖျက်ချော်ဝင်ရောက်လာတဲ့မြန်မာ18ဦးကိုနိုမာလာ23ရက်နေ့ည7:00နာရီခွဲလောက်တော့ ကန်ချနာဘူရီပြည်နယ်စံကရာဘူရီမြို့နယ်အေရီယာထဲမှာဖမ်းဆီးမိပါတယ်ဗျ။အဲ့ဒီ18ဦးနဲ့တူလူမောင်ခိုလူပွဲစားတဦးကိုပါပူပြီးဖမ်းမိခဲ့ပါတယ်။တစ်ဆက်ထဲမှာပဲနိုမာလာ22ရက်နေ့ကမဲဆောက်မြို့အေရီယာထဲမှာတရားမဝင်ရောက်လာတဲ့မြန်မာ6ဦးကိုထိုင်းလူကြီးတစ်ဖွဲ့ကဖမ်းဆီးမိပါတယ
်။ဒီရက်ပိုင်းမှာပဲထိုင်းတောင်ပိုင်းကလူကုန်ကူးသူအကြီးစားပွဲစားတဦးကိုလည်းဖမ်းမိခဲ့ကြောင်းကိုလည်းပြောပြပါရယ်
။အခြားဘက်မှာတော့ထိုင်းနိုင်ငံနဲ့ဦးတရားမဝင်လူသားတွေပြန်ပို့နေတဲ့ထိုင်းပွဲစားအကြီးစားတဦးကိုထိုင်းလူကြီးတပွဲကဖမ်းမိပါရယ်။သူ့ကိုဖမ်းမိတဲ့နိုင်ငံနေရာတော့စူပန်ပူရီပြည်နယ်အိတ်ဒိတ်ထဲမှာသူဟာမောင်အဆိုးတဲ့နမနဲ့အလုပ်လုပ်ကြနေဖြစ်ပြီးတော့မြန်မာနိုင်ငံမြန်မာပွဲစားတွေသူလက်တွဲအလုပ်နေသူဖြစ်တဲ့သူရဲ့ဘဏ်ကောက်ကိုထိုင်းအနာပိုင်းရဲ့စစ်ဆေးရခါမှာဘတ်ငွေ16တန်းနီးပါးငွေကြေးလက်ပတ်စီးဆင်းနေလို့သိရပါတယ်။အဲ့ဒီဖမ်းဆီးခံရတဲ့ထိုင်းပွဲသားရဲ့ထွက်ဆိုချက်ကစုတောင်းဝင်ရမြန်မာနိုင်ငံတက္ကသိုလ်ကနေတရားမဝင်နေတဲ့ထွက်ဆိုဝေရောက်သူတွေကိုထိုင်းနဲ့တနင်္လာရနေ့တိုင်းနေဆက်ဖြစ်တဲ့ပရာကျွတ်ခီရီကန်ပြည်နယ်ကနေထိုင်းတောင်ပိုင်းမလေးရှားနေဆက်ဖြစ်တဲ့ထုတ်ကလာပြည်နယ်အထိပို့ဆောင်မှုရင်စီစဉ်ပေးရသူဖြစ်တယ်လို့ဆိုပါတယ
်။နိုဝင်ဘာလ18ရက်နေ့တုန်းကလည်းထိုင်းတောင်ပိုင်းစူရတ်ထာလီခရိုင်အတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား40ကျော်ဖမ်းဆီးခံရပါတယ်။နိုဝင်ဘာလ21ရက်နေ့ကလည်းတပ်ပီနယ်မဲဆောက်မြို့ထဲမှာမြန်မာနိုင်ငံသား50ဝန်းကျင်ဖမ်းဆီးခံခဲ့ရပါတယ်။အောက်တိုဘာလအတွင်းမှာတော့မြန်မာ2000ကျော်ဖမ်းဆီးရမိကြောင်းထိုင်းတပ်မတော်ကလည်းသတင်းထုတ်ပြန်ထားပါတယ်။နိုဝင်ဘာလထဲမှာပဲထောင်ကနန်းရှိတဲ့မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းဆီးခံနေရတာဖြစ်ပါတယ်ရှင်။
မအေးအေးမှာပြောပြပေးခဲ့တာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးလို့ပါတယ်ကမ္ဘာရင်ချင်းမှုအမွေနှစ်ဆိုင်ရာသဘောတူညီချက်ဟာနိုဝင်ဘာလ16ရက်နေ့မှာနှစ်90ပြည့်ခဲ့ပါပြီဒါပေမဲ့တချို့နိုင်ငံတွေအထူးသဖြင့်ဥရောပနဲ့မြောက်အမေရိကနိုင်ငံတွေကအမွေအနှစ်စီးမှာနေရာများစွာပါနေပြီးအာဖရိကနိုင်ငံတချို့ကတော့တနေရာမှမပါဝင်ကြသေးပါဘူး UNESCO ဟာအခုလိုပြဿနာတွေကိုဆက်လက်ဖြေရှင်းရအောင်မှာဖြစ်ပါတယ် AP သတင်းဆောင်မကိုဥတည်မောင်တန်းကတင်ပြထားပါတယ်ရှင
်ဂီဇာဘီရ်ဘင်ဟာနှစ်ပေါင်း1000တိရှိနေကြတာပါဒါပေမဲ့ကမ္ဘာရင်ကျေးမှုအမွေအနှစ်စီးမှာတော့အတိမတ်ပြုခံရတာဒီနိုဝင်ဘာလမှာမှအနှစ်90ပဲရှိပါသေးတယ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့အစည်း UNESCO ရဲ့ညွှန်ကြားရေးမှူးလာဇာအီလွန်ဒေါ်အဆောင်မှုကဒီစည်းရင်းအကြောင်းကိုအခုလိုပြောပြပါတယ
်16 November 1972 ce texte
1992ခုနှစ်နိုဝင်ဘာ16ရက်နေ့မှာကမ္ဘာယဉ်ကျေးမှုနဲ့သဘာဝအမွေနှစ်ကာကွယ်ရေးနဲ့ဆိုင်တဲ့နိုင်ငံတကာသဘောတူညီချက်ကိုအတည်ပြုခဲ့ကြတာပါလူသားမျိုးနွယ်တရက်လုံးအတွက်အရေးကြီးဆုံးနေရာစည်းရင်းဖန်တီးဖို့ဒီသဘောတူညီချက်မှာပြဋ္ဌာန်းထားပါတယ်။သဘာဝဘေးအန္တရာယ်ကြောက်တဲ့အခါပြည်ပခန့်တွေနဲ့ရင်ဆိုင်ရတဲ့အခါတခြားဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စတွေနဲ့ရင်ဆိုင်ရတဲ့အခါနိုင်ငံတကာအသိုက်အဝန်းကဒီအမွေအနှစ်တွေကိုထိန်းသိမ်းဖို့အတော်ကြီးမြန်မြန်ဆန်ဆန်လှုပ်ဆောင်နိုင်ဖို့ဒီသဘောတူညီချက်မှာခွင့်ပြုထားပါတယ်
။ဒီစင်းမှာပါတဲ့နေရာအများစုကတော့လူသိများလာတဲ့ကမ္ဘာလက်ခီးသွားနေရာတွေပါ။တချို့တိုင်းပြည်တွေမှာကစီးရင်ထဲမှာနေရာ90ကျော်အထိပါနေကြပါတယ်။ဒါပေမဲ့အာဖရိကတိုင်းပြည်ဆက်နှပြည်ကတော့တနေရာမှစည်ရင်မှမပါသေးပါဘူးအာဖရိကတိုင်းမှာကမ္ဘာယဉ်ကျေးမှုအမွေနှစ်ရဲ့900ခန့်နှုန်းပဲရှိတယ်လို့ UNESCO ကပြောပါတယ
် sur une liste du patrimoine mondial de 1154 sites
ကမ္ဘာယဉ်ကျေးမှုအမွေနှစ် 1154 နေရာထဲမှာတဝက်နီးနီးကဥရောပနဲ့မြောက်အမေရိကဒေသမှာရှိကြတာပါဒီစည်ရင်မှအပါနေတဲ့ဒေသကတော့ဆာဟာရာတောင်ပိုင်းအာဖရိကနဲ့အာရဗ်နိုင်ငံတွေပါစည်ရင်အရာဟန်ချက်မညီဖြစ်နေပါတယ်ဒီကိစ္စကတော့အဖွဲ့ဝင်နိုင်ငံတွေနဲ့ဆက်လက်လုပ်ကင်ကြရမယ့်ကိစ္စဖြစ်ပါတယ
်ကမ္ဘာအမွေနှစ်ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံဟာကမ္ဘာအမွေနှစ်ရန်ငွေကိုရရှိနိုင်ပါတယ်အမွေနှစ်စည်ရင်မှာပါတဲ့အခါခီးသွွားလုပ်ငန်းတက်လာနိုင်ပါတယ်ဒါပေမဲ့ဒါကနှစ်ဖက်သွားထားလို့ပဲလို့အလွန်တိုးအဆုံးမှုကခုလိုဆက်ပြောပါတယ
် le plus visité pour la plupart sont certainement dans beaucoup de régions
အရှမ်းမှာလည်းလာကြတဲ့နေရာအများကြီးပါခီးသွွားလုပ်ငန်းကြောင့်တိုးတက်လာပါတယ်အလုပ်ကိုင်းအတွေ့ဖန်တီးတယ်လူတွေရဲ့ဘဝအသာရရေးကိုထောက်ကူတယ်ဘာကြောင့်လဲဆိုတော့ဒါကဖွံ့ဖြိုးတိုးတက်ရေးအတိအကျပါပဲဒါပေမဲ့လူတွေအများကြီးလာကြပြီဆိုရင်တော့ခီးသွွားလုပ်ငန်းကလည်းအမွေအနှစ်နေရာတွေအတွက်စိုးရင်စရာဖြစ်လာပါတယ
်လက်ရှိစည်ရင်မှာနေရာ52နေရာကိုယဉ်ကျေးမှုအမွေအနှစ်တွေထိခိုက်နိုင်တဲ့ အန္တရာယ်နေရာအဖြစ်သတ်မှတ်ထားပါတယ်။ UNESCO ကမ္ဘာအမွေအနှစ်သဘောတူညီချက်150မြောက်ကိုဂရိနိုင်ငံဒယ်ဖီမှာကျင်းပတဲ့အချိန်မှာဒီသဘောတူညီချက်ရဲ့အခြေခံမှုအရေးကြီးပုံကိုသူကအခုလိုဆက်ပြီးပြောပါတယ်
။ C'est important que les sites du patrimoine mondial
ကမ္ဘာအမွေအနှစ်နေရာတွေဟာသူတို့ရဲ့တန်ဖိုးတွေဆုံးရှုံးမသွားဖို့အရေးကြီးပါတယ်။ဒီတန်ဖိုးတွေကြောင့်သူတို့အခန်းကဏ္ဍရှိနေတာပါ။ဒီကနေ့မှဒါကိုထိန်းသိမ်းပြီးနောက်မျိုးဆက်ကိုအမွေပေးရပါမယ်။သူတို့ကလည်းဆက်ထင်းသိမ်းရမှာပါ
။ကမ္ဘာယဉ်ကျေးမှုအမွေအနှစ်စည်းရုံးမှာနိုင်ငံတွေပို့ပြီးပါလာဖို့နဲ့အမွေအနှစ်နေရာတွေကိုလူတွေသွားနိုင်သလိုရေရှည်တည်တတ်အောင်ထိန်းသိမ်းနိုင်ရေးအနာဂတ်လုပ်ငန်းစဉ်တစ်ရပ်ကို UNESCO ကကြီးညာလိုက်မယ်လို့မျှော်လင့်ထားကြပါတယ်ခင်ဗျာ
။တော်ရရှိများရှင်ဝါရှင်တန်ဧရိယာတဝိုက်မှာအခြေချကြတဲ့ကမ္ဘာတလကဒုက္ခသည်တွေကတော့အမေရိကန်တွင်သူတို့ရဲ့ပထမဆုံးကျေးဇူးတော်နေ့ကိုဆင်နွှဲနေကြပါတယ်။ VOA သတင်းတောက် Shanet's Nephew ရဲ့သတင်းဆောင်ပါကိုနားဆင်ပါရှင်။အမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့အခြေချကစားဖြစ်တဲ့ကမ္ဘာတလကရာနဲ့ချီတဲ့ဒုက္ခသည်တွေနိုဝင်ဘာလအစောပိုင်းမှာစူးစီးပြီးကျေးဇူးတော်နေ့ကိုဆင်နွှဲကြပါတယ်။ဒီဒုက္ခသည်တွေတဲကအများအပြားအတွက်တော့ပထမဆုံးသောနှစ်ပတ်လည်အလှရလည်ဖြစ်ပါတယ်။အာဖဂန်ဒုက္ခသည်အနီလာခရင်ဆိုင်ကအခုလိုပြောပါတယ
်
။ဒီကိုလာပြီးလူမျိုးပေါင်းစုံအားလုံးနဲ့တွေ့ရတာသိပ်ပြီးဂုဏ်ယူပျော်ရွှင်ရပါတယ်။ပျော်ရွှင်နေကြသူတွေနဲ့အတူဂျေဇုတော်နဲ့ဆင်နွှဲရတာကိုပြောရပါမယ်
။အမေရိကန်မှာနိုဝင်ဘာလရဲ့စရုပ်ထမြောက်ဂျာတာပရီနေ့ကိုဂျေဇုတော်နေ့အဖြစ်သတ်မှတ်ထားတာပါ။1600ပြည့်လွန်နှစ်များစီကအမေရိကန်ကိုပြောင်းရွှေ့အခြေချတဲ့အင်္ဂလိပ်တွေနဲ့ဌာနေတိုင်းရင်းသားများအတူတဲခင်စားတောက်ခဲ့ကြတာကိုကျင်းပါတာဖြစ်ပါတယ်။အမေရိကန်အများစုကတော့ချက်စင်သားအကင်းအာလူးနဲ့ gravy sauce တို့ကိုချက်ပြုတ်ချပြီးမိတ်ဆွေတွေမိသားစုတွေနဲ့အတူအလှရက်ကိုဆင်နွှဲကြပါတယ်။အာဖဂန်ဒုက္ခသည်နာဇီဖာကာရင်ဆိုင်ကအခုလိုပြောပါတယ်
။အဲဒီစစ်တော့ခွန်မီဝါရစ
်ကျိုက်ပါတယ်။စားတာကောင်းပါတယ်။ကျဆင်သားစားတာကတော့ဒါပထမဆုံးအချိန်ပ
ါအစ်စ်ပြောင်းရွှေ့လာသူတွေကိုအမေရိကန်ဒလိထုံးစံတွေသိရှိသွားရည်အတွက်ဒုက္ခသည်နေရာချထားရည်အဖွဲ့အစည်းတစ်ခုဖြစ်တဲ့ Ethiopia လူမှုအတိုင်းဝိုင်းဖွံ့ဖြိုးရေးကောင်စီ ECDC ကဒီအခမ်းအနားကိုစီစဉ်ခဲ့တာပါ Tesheri Tifara က ECDC ကဖြစ်ပါတယ
် Basically we are sharing with them one of the
American ရဲ့အကြီးမြတ်ဆုံးအလရက်တွေတဲကတခုကိုသူတို့နဲ့အတူမျှဝေဆင်နွှဲကြတာပါနောက်ဒီ area အတွင်းကဒုက္ခသည်တွေကိုလက်ခံထားတဲ့အတိုင်းဝိုင်းကိုလည်းဒီကိုဖိတ်ခေါ်ထားတာကြောင့်သူတို့ချင်းအစားအသောက်မျှဝေနိုင်ပါတယ်သူတို့ချင်းလည်းအပေါင်းအသင်းတွေဖြစ်သွားနိုင်ပါတယ
်မီနာတာရင်ကတော့ American ကို2022ခုနှစ်ဇူလိုင်လမှာရောက်လာတာပါအခက်ခဲတွေဖြတ်သန်းပြီးနောက်အမေရိကန်ကိုရောက်လာတဲ့အတွက်ကျေးဇူးတင်တယ်လို့သူမကပြောပါတယ
် And I would like to thank
Afghan Rego အကူအညီပေးတဲ့အတွက် Now Afghanistan မှာအခုဖြစ်နေတဲ့ဒုက္ခဆင်းရဲတွေတဲ့ကနေ Afghan တချို့ကိုခေါ်ယူခဲ့တဲ့အတွက် Now ဒီကနေ့အထူးသဖြင့်ကျေးဇူးတော်နေ့မှာအားလုံးကိုကျေးဇူးတင်ပါတယ
် That's happening in Afghanistan right now
2022ခုနှစ်ဩဂုတ်လအတွင်းတာလီဘန်တို့အာဏာရယူပြီးနောက်ပိုင်းထောင်နဲ့ချီတဲ့ Afghan တွေအမေရိကန်ကိုထွက်ပြေးခဲ့ကြတာဖြစ်ပြီးဒီအခမ်းအနားကိုလာကြတဲ့ဒုက္ခသည်အများစုကဒီအတွက်ကျေးဇူးတင်ကြောင်းပြောကြပါတယ်ရှင်။သတ္တရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်ဒီမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ွက်အစီအစဉ်မှာတော့သတင်းပတ်ဆင်ကဏ္ဍတွေကိုနားဆင်ကြရပါမယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရှင်။မြန မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းပါသောတာရှင်များရှင်VOA American အတန်ရဲ့2022ခုနှစ်နိုဝင်ဘာလ25ရက်တောက်ချန်နေ့မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ3248တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာမှာနားဆင်ကြရမှာကတော့
မော်မြိုင်မြို့ပေါ်မှာတိုက်ပွဲဖြစ်ခဲ့တာ၊မြို့ရုံမြို့နားထိတိုက်ပွဲတွေဖြစ်နေတာဒါတွေကိုကြည့်လို့ရှိရင်သူတို့ရဲ့အကြောင်းပြချက်ကမခိုင်လုံဘူးဆိုတ
ာမကြိုက်ခင်မှာနားဆင်ချက်ရပါမယ်ရှင်အခုတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုထုတ်လွှင့်ပါမယ်စစ်ကောင်စီအာဏာသိမ်းလို့ပေါ်ထွက်လာတဲ့ຫນွေဦးတော်လှန်ရေးအစောပိုင်းကာလမှာ Federal Democracy သဘောတရားပေါ်ပေါက်လာပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
မျိုးသားညီညီရေးအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေဖက်ဒရယ်နိုင်ငံထူထောင်ဖို့တောင်းဆိုကြတာကိုစစ်ကောင်စီဥက္ကဋ္ဌကလည်းတန်ယောင်လိုက်နေပါတယ်။သူ့အနေနဲ့ဖြစ်တင်ပြစ်တိုက်တယ်လို့ယူဆတဲ့ဖက်ဒရယ်အခွင့်အရေးကိုသာပေးနိုင်မယ်လို့စက်တင်ဘာ29ရက်နေ့ကနေပြည်တော်မှာပြောသွားပါတယ်။စစ်ကောင်စီဥက္ကဋ္ဌပြောတဲ့ဖက်ဒရယ်ဆိုတာ2007အရှေ့ကဥပဒေအတိုင်းစစ်တပ်ကဥဆောင်တဲ့နိုင်ငံရေးစနစ်ကိုဆိုလိုတာပါ။တိုင်းရင်းသားတွေကကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ဖက်ဒရယ်စနစ်ကိုသာလိုလားပါတယ်စစ်ကောင်းဆောင်ပေးတဲ့ဖက်ဒရယ်ကိုမလိုချင်ပါဘူးဒါပေမဲ့ထူးခြားတာကတော့1949ပင်လုံကြီးလာခံကစလိုက်တဲ့85နှစ်တာဖက်ဒရယ်ခရီးရှည်ကြီးပြန်လည်တက်ဝင်လှုပ်ရှားလာတာဖြစ်ပါတယ်စစ်အာဏာသိမ်းပြီးမကြာမီဖေဖော်ဝါရီလ17ရက်နေ့မှာတိုင်းရင်းသားအုပ်စု28စုကလူမျိုးပေါင်းစုံအထွေထွေသပိတ်ကော်မတီ GSCN ကိုဖွဲ့စည်းလိုက်ပါတယ်စစ်အာဏာရှင်စနစ်အဆုံးတိုက်ရေး2008အခြေခံဥပဒေဖြစ်သိမ်းရေးနဲ့ Federal Democracy နိုင်ငံတည်ဆောက်ရေးဟာဥတီချက်တွေဖြစ်လာပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရကလည်း Federal ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲဖို့တာဝန်ယူထားပါတယ
်တိုင်းသားလူမျိုးပေါင်းစုံနဲ့လူတန်းစားအစုအဖွဲ့ပေါင်းစုံပါဝင်တဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီနဲ့ NUG အစိုးရဟာဒီကိစ္စမှာပူးတွဲဆောင်ရွက်နေပါတယ်ဖက်ဒရယ်ဥပဒေမူကြမ်းကစပြီးအတီးပြုတ်ပြဋ္ဌာန်းတဲ့အထိပြည်သူလူထုပါဝင်နိုင်အောင်ကြိုးပမ်းမယ်လို့ဆိုထားပါတယ်တကယ်တော့တိုင်းရင်းသားလက်နက်ကိုင်တွေဟာပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေအကြောင်းကို2001ကတည်းကစပြီးလေ့လာခဲ့ကြတယ်လို့ဒေါက်တာလျှံမုံစာခေါင်ကဆိုပါတယ်2015မှာတပြည်လုံးအပြည့်ရစဲရေးစာချုပ်လက်မှတ်ထိုးတော့လဲပင်လုံစိတ်ဓာတ်နဲ့ဖက်ဒရယ်စနစ်တည်ဆောက်ဖို့ရည်ရွယ်ကြောင်းပေါ်ပြပါတယ်2016မှာပြည်ထောင်စုညီညွတ်ရေးညီလာခံကျင်းပတော့လဲ Federal Democracy တည်ဆောက်ရေးအတွက်အစုအဖွဲ့အသီးသီးကစာတမ်းအမျိုးမျိုးတင်သွင်းခဲ့ကြပါတယ်နှင်းတော်ဖလှယ်ပွဲနဲ့အလွတ်ယုံဆွေးနွေးပွဲတွေကျင်းပပြီး Federal သဘောတရားကိုလေ့လာကြပါတယ
်ပြည်내အနေနဲ့မိမိဖွဲ့စည်းပုံအခြေခံဥပဒေကိုမိမိဘာသာရေးဆွဲပြဋ္ဌာန်းတာကိုကိုယ်ပိုင်ပြဋ္ဌာန်းဝင်လို့နားလည်သဘောပေါက်ကြပါတယ်ဖက်ဒရယ်ပြည်ထောင်စုဆိုတာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ပြည်နယ်တွေစုပေါင်းထားတဲ့နိုင်ငံရေးစနစ်ဖြစ်ပါတယ်။ဖက်ဒရယ်စနစ်ဆိုတာခွဲထွက်နိုင်ခဲ့မဟုတ်ပဲတန်းတူညီတူပူးပေါင်းဆောင်ရွက်မှုသာဖြစ်တယ်လို့နားလည်လာကြပါတယ်။ဒါကြောင့်မို့အနာဂတ်ဖက်ဒရယ်ပြည်ထောင်စုရဲ့အခြေခံဥပဒေရေးဆွဲတဲ့အခါမှာခွဲထွက်ခွင့်မပါတဲ့ပြည်ထောင်စုကိုတည်ဆောင်ကြဖို့2015မှာသဘောတူခဲ့ကြတယ်လို့ဆိုပါတယ်။အဲ့ဒီတုန်းကတိုင်းရင်းသားခုနှစ်ပြည်နယ်နဲ့ဗမာပြည်နယ်ဖွဲ့စည်းရေးကော်မတီတွေတောင်းပေါ်ထွက်လာခဲ့တယ်လို့ဆိုပါတယ
်မိမိတို့ဆန္ဒအတိုင်းပင်လုံစာချုပ်ကိုလက်မှတ်ထိုးခဲ့တာမို့အစကောင်းတယ်လို့ပြောနိုင်ပေမဲ့အကောင့်ထဲပေါ်တဲ့အခါမှာဗမာကြီးဆိုတဲ့တပြည်တော်စနစ်ဖြစ်နေပါတယ်ဗမာပြည်မရဲ့လုတ်ပိုင်ခွင့်ဟာပြည်ထောင်စုအာဏာကျင့်သုံးခွင့်ဖြစ်နေပါတယ်တပြည်တော်စနစ်ကိုလွတ်တော်ကိုယ်စားလှယ်တွေနဲ့အခြားအဖွဲ့အစည်းတွေလက်မခံနိုင်တာထင်ရှားပါတယ်စစ်အာဏာသိမ်းပြီး2လအကြာမတ်လ31ရက်နေ့မှာFederal Democracy ပဒိညင်လို့ခေါ်တဲ့ Federal Democracy ပြည်ထောင်စုကျင်းညာစရန်းကိုထုတ်ဝေနိုင်တာဟာຫນွေဦးတော်လှန်ရေးရဲ့ဦးတည်ချက်ကိုပြသနေပါတယ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်နိုင်ငံရေးပါတီတက်မကအရက်ဖက်လူမှုအဖွဲ့အစည်း CDN အဖွဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့နဲ့ဂျာကာလာအဖွဲ့အစည်းတွေဟာပဒိညင်မှာပါဝင်ကြပါတယ
် Federal Democracy ပဒိညင်ကျင်းညာပြီးနှစ်ပတ်လောက်ကြာတော့NUG အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းပါတယ်။ Now the PDF Pidu Kagoyetaku Mela Mapwezi B Septema Kone Ma Kugan Kagoye Sipwegu Jinya Bare. Sikong Sitakale a Pientan Tunet Taikai Labare. The losses in a Pientan Najin Weuton Lai is so my Kalama. Federal Democracy Branging Ujinya Nindaha Tuja Bare. Now we may Apwezi Ponson Pawine NUCC and Yoda Niye a time bring a Kongsiga. Zanwaila Kumbai Ma Chimpare, Patama Chin Pidu Nilagama, Federal Brainingu at Pulai Bare. Federal Brain Yeswayama Pawine Pokurine Apwesi Rigawe, NUCC and Yoda Niri at Tambinga Kongsigo, Titan Lita Pipare. The Biandi Luciani Jade Apwesi Ripido, Apoyan Uyi, Tubwani Bare. NUCC Tikonza Mala Sobaima, Apoyan Abueda Shibime. နောက်20နှစ်နှစ်မှာလာဆက်ချောက်ရဲ့နေမှာသတင်းစာရှင်းလင်းပွဲလုပ်တော့အပွဲဝင်36လောက်ရှိနေပါပြီ။1986နဲ့1994ကဖမာကြီးစိုးတဲ့ဥပဒေတွေဖြစ်လို့ဖက်ဒရယ်ဥပဒေကိုတိုင်းရင်းသားလူထုလူသားစားအလွှာဆောင်ကရေးဆွဲရမယ်လို့ဆိုပါတယ်ခင်ဗျာ။
ဟုတ်အောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ကျမ်းမာရေးအစီအစဉ်ကိုတင်ပြမှာဖြစ်ပါတယ်ဒီသတင်းပတ်ကျမ်းမာရေးကဏ္ဍမှာတော့ကိုကိုကိုအဆုံးစီရင်မှုအကြောင်းတင်ပြထားပါတယ် ကဘာမှာ COVID-19 နောက်ပိုင်းအဖြစ်များလာတဲ့ဒီအဆုံးစီရင်မှုဟာမြန်မာမှာလည်းအလားတူများလာခဲ့ပုံရပြီးအခုနောက်ပိုင်းမှာလည်းဆက်တိုးလာပုံပဲလို့စိတ်ကျမ်းမာရေးပညာရှင်တွေကပြောပါတယ် ဘာကြောင့်အခုလိုဖြစ်လာနေတာပါလဲဘလို့ကြိုသိနိုင်ပြီးဘလို့ကူညီကာကွယ်ပေးနိုင်ပါသလဲဒီအကြောင်းအော်စတြေးလျအခြေစိုက်စိတ်ကျန်းမာရေးအထူးကူသမားတော်ကြီးနဲ့မြန်မာဆေးတက်ကတူရဲ့ဂွန်ဒူးဆောင်ပါမောက်ခဒေါက်တာရေမန်တင့်ဝေကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
Okay, Pamoka, Dr. Raymond, Tilkania. Tonaru di Kuvik, now by Galabo, no, Kapama, Kuguku, a song see Muri, Miala, the Lu, the Vicho di Kabachama, Puga, Topian get the Lu. Yamanangamale, a laru, Chilla, and get the poem unit, a good now by Maba, a to the Pinti, we get a lava into a dream of Bono, Samya, Lanibo, Yaramu, Yama Media Rima, Tugi Yaramu.
ပါကြောင့်အခုလိုဖြစ်လာနိုင်တာကိုစပြီးတော့ရှင်းပြပြီးပါလားဆရာကြီးအဲဒီဝေကိုနဲ့ပတ်သက်ပြီးတော့ကျွန်တော်ဖြေရမယ်ဆိုလို့ကျွန်တော်အကြေတမွေးမဖြေဘူးလို့ပါလိမ့်မယ်နော်ပါကြောင့်လို့ဆိုတော့မိမိတကယ်တန်ဖိုးထားတဲ့မိအသက်ကိုပင်အဆုံးစီရင်ဖို့ဆိုတဲ့ကိစ္စကအင်မတန်နဲ့နေပြီးရှုပ်ထွေးပြီးတော့ကြာရစ်သူတွေရွှေမျိုးသားချင်းတွေအားလုံးအပြေရှားခက်လိရှိတဲ့အကြောင်းအရာဖြစ်ပါတယ မိမိကိုယ်ကိုအဆုံးစီတဲ့ကိစ္စက biological ဆိုတဲ့ခန္ဓာကိုယ်ပိုင်းဆိုင်ရာကျွမ်းမကြီးအကြောင်းအရာတွေပါနေတယ်လို့ sociological လူမှုပေါင်းသင်းဆက်ဆံရေးဆိုင်ရာကိစ္စတွေ psychological လို့ခေါ်တဲ့စိတ်ဓာတ်ရေးရအချက်လက်တွေရောရှက်ပါဝင်ပတ်သက်နေတာကိုကျွန်တော်တွေ့ရပါတယ်အကြမ်းမြင့်ပြောမယ်ဆိုလို့ရှိရင်တော့ဒီ individual factor ပေါ့ဦးချင်းပါတဲ့အချက်လက်တွေသက်ဆိုင်တဲ့အချက်လက်တွေနဲ့ environmental factor ဆိုပါဝင်ကျင်တဲ့ကျန်းမာမှုတွေနဲ့ပတ်သက်နေတဲ့ပေါင်းစပ်ဖြစ်ပေါ်လာတယ်လို့ကျွန်တော်ဆိုနိုင်ပါတယ
်ဟုတ်ကဲ့ဆရာဒီကိုဗစ်ကာလနောက်ပိုင်းလို့အချိန်ကာလအနေထားအရကြည့်မယ်ဆိုရင်ရော
အခုချိန်ဆိုတာလည်းပဲတမန်အချိန်မဟုတ်ဘူးဆိုတာကအများအထူးပြောစရာမလိုပါဘူးလေလက်ရှိပြည်တွင်းအခြေအနေကကျွန်တော်တွေးဆကြည့်မယ်ဆိုလို့ရှိရင်တော့အနာသိမ့်ထားတဲ့ပုံချုပ်မှုအောက်မှာပြည်သူတွေအကြောက်တရားနဲ့နေထိုင်နေရတာကြောင့်လူမှုတိုက်အုံကြီးတစ်ခုလုံးက social cohesion ပြတ်သုံးသွားပြီးတော့ကျမရေးပညာရေးစီးပွားရေးစိတ်ဓာတ်ရေးအားလုံးကစင်ကလေးဖြစ်နေတဲ့အချိန်ပေါ့ဗျာတမန်မိသားစုတွေမိမိတို့ရဲ့မျိုးဝါတွေကိုဆွန့်ခွာပြီးအစုလိုက်အုံလိုက်ဘေးကင်းအောင်တိတ်ချောင်နေရတဲ့ဘဝမှာအခြေခံစောက်ကုန်တောက်ကုန်တွေရှားပါတယ်ဒုက္ခအထူးတွေကြုံတွေ့နေရတဲ့အချိန်တော်လဲကြေးဝါတွေတချို့မှာဆိုရွာလုံးကျုံမိရှုခံပြီးတော့ဘေးဒုက္ခရောက်နေတဲ့အချိန် famine ခေါ်တဲ့အစာရေးဆန်းအနတ်ဘေးကြုံလူနေပါဖြစ်နေတဲ့အချိန်ဒါတွေကိုထက်သွင်းစဉ်းစားရမှာပါလူအများစုခံစားနေရတဲ့ collective trauma ဆိုတဲ့စိတ်ဒဏ်ရာကြီးခံစားနေရတဲ့အချိန်နဲ့ဖြစ်လို့မိမိကိုယ်ကိုအဆုံးစီရင်နဲ့နှုတ်ထပို့ပြီးတော့မြှပြလာတယ်လို့ကျွန်တော်တို့ဆုံးနိုင်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုအနေထားမှာဒီအဆုံးမစီရင်ခင်ပေါ့နော်ကြိုပြီးတော့သိနိုင်မယ့်အနေထားမျိုးရောရှိနေလားဆရာကြီး
အဲ့တော့အဆုံးမစီရင်ခင်မှာလူတယောက်ရဲ့စိတ်ဓာတ်ကဘယ်လိုအခြေအနေရှိလဲလို့ကျွန်တော်တို့စမ်းစစ်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအချိန်မှာစိတ်ဓာတ်ကျတဲ့အခြေအနေတွေ့ရမယ်အဲ့ တော့စိတ်ကြယောဂကြီးဆိုပြီးတော့ major depression ခံစားနေရတဲ့လူတွေအဲ့ထက်မှာ 70% 80% ကျွန်တော်တို့ပါတယ်ခင်ဗျာတချို့ကလည်းပဲအရက်သေးစားအလုပ်ချုပ်တောက်ဆိုပြီးတော့မှ alcoholism ဖြစ်ပြီးတော့သူတို့ရဲ့ impulse control ပေါ့သူတို့စိတ်သူတို့မနိုင်အောင်ဖြစ်တဲ့လူတွေလည်းပဲ 50% တော့ပါတာတွေ့ရတယ်လို့ပဲစိတ်ယောဂခံစားနေရတဲ့လူတွေပေါ့လေအဲ့ဒါကတော့ 4% တော့ပါပါတယ်၄ရာခိုင်နှုန်းပါပါတယ်အဲ့တော့သူတွေတရားနဲ့ကြည့်မယ်ဆိုလို့ရှိရင်တော့အဆိုးရှင်သူအများစုပေါ့လေဒါကဘာကြက်ရမှာကြည့်တယ်မယ်ဆိုရင်အဲ့ဒီသူတို့အဆိုးမစီရင်ခင်အသက်မဆိုးမှမီအခြေကောင်းမှာစိတ်ဝိတာအနည်းနဲ့များတစ်ခုတစ်ခုတော့သူတို့ခံစားနေရရှာတော့တွေ့ရတယ်တော့ပြစနာမယ်ဆိုလို့ရှင်လည်းဘသူမဆိုပေါ့လေပြင်းထန်တဲ့စိတ်ဖိစီးမှုနဲ့အခုကျွန်တော်ဘာမှမတွေးဆုံရတဲ့ဟာမျိုးတွေပေါ့လေခံစားနေရတဲ့အချိန်မှာဆိုရင်တော့အနည်းနဲ့အများစိတ်ဓာတ်ကျတဲ့ဟာတော့ဖြစ်နေတာပေါ့ဒါကိုကျွန်တော်က reactive depression လို့ခေါ်တယ်နော်ပမာန်ပေါ့လေဒါပေမဲ့အဲ့ဒီကနေပြီးတော့ coping skill ကိုယ့်ရဲ့ကိုယ်ပြန်လည်တွန်းထိုင်နိုင်တဲ့ခံနိုင်ရည်စွန်းကိုပြန်ပြီးတော့မတိဆောက်နိုင်တဲ့လူတွေဆိုလို့ရှိရင်စိတ်ကျယောဂါကြီးဖြစ်သွားတာ major depression ခံစားပြီးတော့ခုနဆူဆက်ဖြစ်ဖို့ကပိုများလာပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီခံစားနေရသူတွေမှာကြိုသိနိုင်မဲ့လက္ခဏာတွေရောအဓိကဘယ်လိုရှိနေလဲဆရာက
ြီး။ဒီသာသာသူတို့မှာရှိတဲ့ symptom တွေပေါ့လေဝေဒနာတွေကဘာလဲဆိုလို့ရှိရင်သူတို့မှာဆုတ်ယုတ်တဲ့အတွေးခေါ်တယ် negative အတွေးတွေကြီးဆိုလာပြီးတော့မိမိကိုယ်ကိုမနှိမ့်ညွတ်တော့ခြင်းမိမိကိုယ်ကိုအပြစ်နဲ့ထိုက်တန်တယ်လို့ယုံကြည်လာတာပေါ့သူကကို blame လုပ်တာလေပျော်ရှင်မှုစိတ်သုံးနေတွေးနေကြည့်တယ်မှာယုံမထွက်နိုင်လောက်အောင်ပိတ်မိနေသူခံစားပြီးတော့ပြန်လဲကျွမ်းမာလာဖို့လည်းညှို့နှိမ့်ချက်ဆုံးရှုံးပြီးတော့သက်သာမှုရောက်ဖို့အခြားနည်းလမ်းရှာမတွေ့တော့ပဲနဲ့မိမိချစ်ခင်တွေ့တာရတဲ့အသက်ကိုအဆုံးစီနေတဲ့စိတ်တွေနဲ့တစ်ချိန်လုံးညှိုးနေတာလေ။အဲ့ဒါကိုတူတယောက်ကများစာနာပေးပြီးတော့နားလည်ပေးမယ်ဆိုလို့ရှိရင်ဘာကြောင့်တအရေးကြီးလဲဆိုလို့ရှိရင်သူကဒီလိုဖြစ်တဲ့လူတွေကလူမှုအသိုက်အဝန်းကိုရှောင်ကျဉ်ပြီးတော့အထီးကျန်ဘဝထဲမှာတယောက်တည်းသူ struggle နေရတာပေါ့လေ။အဲ့မှာသူ့ရဲ့စိတ်အလိုလိုက်ပြီးတော့ဖြစ်သွားတာများပါတယ
်။ဟုတ်ကဲ့ဆရာကြီး။အခုလိုဒီအထီးကျန်နေတဲ့အနေထားကနေရှေ့ဆက်ပြီးတော့ဒီအဆုံးစီရင်တဲ့အဆင့်အထိမရအောင်ပေါ့နော်။ဘာကအဓိကအရေးကြီးနိုင်မလဲဆရာကြီ
းဒီနေရာမှာစိတ်ဓာတ်ကျတဲ့အနေအမှာကုသမှုခံစားဖို့လိုတယ်ဆိုတဲ့ဟာရယ်ဒါမျိုးကဒီလိုစိတ်ခံစားရတာကစိတ်ကအနေထားတရက်ပဲဖြစ်တယ်တက်တာမှုရတော့အောင်ကုသမှုခံရလို့ရှိရင်စိတ်ပြေပြောက်သွားပြီးတော့ဒီအခြေအနေမျိုးရုံထွက်သွားနိုင်တယ်ဆိုတဲ့အကြောင်းကိုထောက်ပြနိုင်ဖို့လည်းလိုတယ်အဲ့ဒီမှာမိတ်ဆွေပေါင်းတဲ့အနေနဲ့ကျွန်တော်တို့ဒါမျိုးခံစားတော့တွေ့ရတယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲတင်းနေမိကြည့်ဖို့လိုတယ်ကျွန်တော်ခံစားနေရတာဟုတ်နားလေတယ်သဘောပေါက်တယ်နော်ဒီလိုစိတ်ကလည်းမကြည်မချမ်းဖြစ်နေတယ်ဘောသားလည်းဖြစ်ရင်ဖြစ်နေမယ်ဒါပေမဲ့အဲ့လိုဖြစ်နေလို့လောကကြီးကနေလို့မကောင်းတော့ဖြစ်နေပြီးတော့မိမိကိုယ်ကိုမိမိနော်လောက်ကြမှုများစိတ်ပူပေါက်ပေါ်ပေါက်နေသလားဆိုတော့ပြုတ်မနေနေမေးကြည့်ဖို့လိုပါတယ်တချို့ကလည်းမမေးရဘူးပေါ့လေမေးလိုက်ပိုဆိုးသွားမလားဆိုပြီးတော့ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုမေးလိုက်ရင်ရောဘယ်လိုတက်ရောက်မှုရှိလာနိုင်လဲဆရာကြီး
အဲ့လိုမေးလိုက်လို့ရှိရင်စိတ်ခံစားနေတဲ့လူတယောက်အနေနဲ့ဒီမေးကိုမေးတာကိုကြားရတာနဲ့သူ့မှာ release ဖြစ်သွားတယ်ဟောငါခံစားနေရတော့လူတယောက်ကတော့နားလေပါလားနားမှာလည်းရှင်းပြဖို့အခွင့်အရေးရသွားပြီဆိုပြီးတော့သူ့ရဲ့အကျိုးကြောင်းတွေကိုဖြည်းဖြည်းဖြည်းဖြည်းသူထုတ်ပြောလာတဲ့အနေထားရှိလာလို့ရှိရင် तू က suicidal thought ကနေပြီးတော့ suicidal plan ပေါ့လေဘယ်လောက်ထိ तू အကျဉ်းစီရှိတယ်ဆိုတော့ကိုဖွင့်ပြောလာနေတဲ့အနေထားရှိလာအဲ့အဲ့ဒါမှကျွန်တော်တို့က intervention လုပ်ပြီးတော့ဒီချိန်မှာတော့ professional တွေ့ဖို့လိုတယ်ဒါဆိုလို့ကျွန်တော် safe ဖြစ်အောင်မလုပ်ရင်ကောင်းမှာအကျဉ်းပေးဖို့ပေါ့လေအဲ့လိုကနေပြီးတော့ကျွန်တော်ကူညီပေးဖို့လိုပါတယ်ဒါအခုကျွန်တော်ပြောနေတဲ့ဥစ္စာကအများအဖြစ်ပေါ့လေအခုဖြစ်နေတဲ့ကျွန်တော်တို့တနေရာတနေရာပြေးလွှားနေရတောထဲမှာတောင်ထဲမှာဂျုံကန်နေရတဲ့လူတွေရှိတယ်အဲ့လူတွေမှာလည်းတူးနဲ့တူးတောက်နဲ့တောက်ကလည်း resilient ဆိုတာရှိပေမဲ့ခံနိုင်ရှိပေမဲ့တောက်နဲ့တောက်မတူးကြဘူးပေါ့လေနော်အဲ့မှာသူက collective trauma ကြီးကစိတ်ဖိစီးမှုကြီးခံစားနေရတယ်အဲ့ဒါတွေဘယ်လိုသုံးသပ်မလဲဒီ grief process ကိုသူတို့ဘယ်လိုကန်ကြွမလဲဆိုတာဘဝင်းပြီးတော့ကျွန်တော်အကူအညီပေးဖို့လိုပါပဲအဲ့ဒါကကျွန်တော်တို့အခုလက်ရှိဖြစ်နေတဲ့အနေထားပေါ့လေပြောမယ်ဆိုလို့ကျွန်တော် internet နဲ့တယ်ပေါ့လေနော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲစီစဉ်တင်ဆက်တဲ့အပတ်စဉ်ကျန်းမာရေးခန္ဓာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့သတင်းပတ်ဆင်နောက်တစ်ခုဖြစ်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်နေဆက်ဒေတာသတင်းထောက်တွေအပတ်စဉ်စုစည်းတင်ပြနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါနေဆက်ဒေတာတိုင်းသားသတင်းတော့တွေကနေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မရောဦးမြို့နယ်ထဲမှာရှိတဲ့အထက်ကကျောင်းတစ်ကျောင်းမှာကျောင်းသူကျောင်းသား12ယောက်အသက်ရှူကျက်ပြီးဆေးရုံကိုအရေးပေါ်ပို့ဆောင်ခဲ့ရပါတယ်ကရင်ပြည်နယ်မြောက်ပြည်မြို့နယ်ထဲကော့ဘရာစစ်ကြောင်းရိတ်ခါတင်ကတိုက်ခိုက်ခံရပြီးရဲမေ2ယောက်အပါအဝင်3ယောက်ကြဆုံးခဲ့ပါတယ်သတင်းလွှာတွေထဲမှာတော့စစ်ရေးအခြေအနေတင်မာနေတဲ့ချင်းပြည်နယ်မှာစစ်တပ်ကစစ်ရေးဗျူဟာတွေပြောင်းလဲလာတဲ့အပြင်လေကြောင်းတိုက်ခိုက်မှုတွေကိုလည်းပို့ပြီးတော့အသုံးပြုလာနိုင်တယ်လို့ချင်းမျိုးသားတပ်ဦးကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင
်။ကျမကနန်းဟောင်းမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကျွဲတဲအထက်ကခွဲကျောင်းကကျောင်းသူကျောင်းသား12ယောက်စတင်နေတော့အသက်ရှူကျပြီးမြောင်းဘွေနဲ့မြောက်ဦးစေယုံကိုအရေးပေါ်ပို့ဆောင်ခဲ့ရပါတယ်။နိုဝင်ဘာလ23ရက်နေ့မနက်ပိုင်းမှာစတင်ခန်းအတွင်းနာမည်ခေါ်လို့အပြီးကိုတန်းကျောင်းသူတယောက်အသက်ရှူကျလာလို့ဆရာမတွေကအပြင်ခေါ်ထုတ်ပြီးပြုစုနေတော့တခြားကျောင်းသူ3ယောက်လည်းထပ်ဖြတ်လာတာလို့ကျောင်းဆရာတယောက်ကပြောပါတယ်။ရွာကဈေးမိုးနဲ့သူနာပြုဆရာမကိုခေါ်ယူကုသခဲ့ပေမဲ့မသက်သာတဲ့အပြင်အဲ့ဒီကျောင်းသူ၄ယောက်အပြင်ကျောင်းသူကျောင်းသား၁၂ယောက်အထိအသက်ရှူကျက်လာတာကြောင့်မြောင်းပွေဈေးရုံကိုပို့လိုက်ရတာဖြစ်တယ်လို့အကူအညီပေးနေသူတွေကဆိုပါတယ်
။ကရင်ပြည်နယ်မြောင်းဝတီမြို့နယ်တဲ့ကော့ဘရာစစ်ကြောင်းရဲ့ရိတ်ခါတင်ကတိုက်ခိုက်ခံရပြီးရဲမေ၂ယောက်နဲ့ရဲဘော်၁ယောက်ကြာဆုံးခဲ့တယ်လို့ကော့ဘရာစစ်ကြောင်းနဲ့နေဆက်သူတွေကပြောပါတယ်။နိုဝင်ဘာလ၂၂ရက်ကမြောင်းဝတီဝေါ်လီလန်းတနေရာမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်မှုကိုခံခဲ့ရပြီးနောက်ကော့ဘရာစစ်ကြောင်းက၃ယောက်တည်း၂ယောက်ဒဏ်ရာရရှိခဲ့တာဖြစ်တယ်လို့နေဆက်သူတယောက်ကပြောပါတယ်။တိဘောဘူစခန်းကိုဆုံးရှုံးထားတဲ့စစ်ကောင်စီတပ်ကအဲ့ဒီစခန်းအနီးတစ်ဝိုက်နဲ့မြောင်းဝတီဝေါ်လီလန်းကျောင်းကိုထိချုပ်နိုင်ရင်အင်အားအလွန်ကျုံသုံးပြီးထိုးစစ်ဆင်မှုတွေဆက်တိုက်လုပ်နေတယ်လို့လည်း KNU ကထုတ်ပြန်ထားပါတယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာဈေးဆိုင်ပိုင်ရှင်တွေကို TNL တအားလက်နက်ကင်တပ်ဖွဲ့ကဆက်ကျေးဆောင်ဖို့လိပ်စာကပ်ပေးဝေနေပါတယ်။အော်တိုဘားလနောက်ပိုင်းကစပြီးဆိုင်ကြီးဆိုင်ငယ်အလုံးကိုလိပ်စာကပ်တွေပေးဝေခဲ့ပါတယ်။ဆိုင်အကြီးအသေးလိုက်တနစ်စာအတွက်70သိန်း15သိန်း30အထိတောင်းခံတာဖြစ်ပြီးဒီကနေ့စီးပွားရေးအခြေအနေအရဒီငွေပမာဏကိုပေးဆောင်ဖို့ခက်ခဲနေတယ်လို့ဆိုင်ပိုင်ရှင်တွေကပြောပါတယ်။ဒီအတွက်ရှော့ပေါ်ပေးဖို့နဲ့ဆိုင်သေးသမားတွေကိုလို့ပေးဖို့လဲတိရခန်တွေကတောင်းဆိုနေပါတယ်
မွန်ပြည်နယ်ကြိတ်မယိုးမြို့နယ်တောင်ကလေးရဲစခန်းကို KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တို့ကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ရာစစ်ကောင်စီခမာယ200ရှစ်မှဘူကြီးတို့ရဲစခန်းမှုအပါအဝင်12ယောက်တေဆုံးခဲ့ပြီးအယက်သား3ယောက်တေ8ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စစ်ကောင်စီနဲ့နှိဆက်သူတွေကပြောပါတယ်။နိုဝင်ဘာ21ရက်မနေ့စောစောပိုင်းကဖြစ်တဲ့အဲ့ဒီတိုက်ပွဲမှာစစ်ကောင်စီရဲ့လက်နက်10လက်60မမစိန်ပြောင်းတလက်နဲ့အတူဘုံသီးတွေကြီးစံတွေကိုလည်းသိမ်းဆီးရမိတယ်လို့ Lion Battalion Commander ဗျူဟာစစ်ကြောင်းကတရင်ထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ရဲ့လေရင်နဲ့ဘုံကျဲမှုကြောင့်ဘုံကြီးကျောင်းနဲ့ဒီအိမ်အဆောက်အုံတွေထိမှန်ခဲ့ပြီးအယက်သား3ယောက်သေဆုံးကလေးငယ်1ယောက်အပါအဝင်ထိခိုက်ဒဏ်ရာရရှိသူ6ယောက်ကိုလည်းကေစေးကြီးအဖွဲ့တွေကမော်လမြိုင်စည်းရုံကိုပို့ဆောင်ထားတယ်လို့ပြောပါတယ်
ကချင်ပြည်နယ်အင်ဂျန်ရံမြို့ရှိဘွန်ရာယန်စစ်ဆောင်စခန်းကစစ်ဆောင်ပြီးသူ900ကျော်စားဝတ်နေရေးအခက်အခဲကြုံနေရတယ်လို့ပြောပါရယ်မြစ်ကြီးနားကနေအင်ဂျန်ရံကိုသွားတဲ့လမ်းကြောင်းတစ်လျှောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ဆေးတားဆီးမှုတွေပြုတ်လုနေတာကြောင့်စစ်ဆောင်တွေကိုရိတ်ခါပုတ်ပင်းနိုင်ရေးအခက်အခဲဖြစ်လာလို့အခုလိုခက်ခဲမှုတွေရှိလာနေတာဖြစ်ကြောင်းစစ်ဆောင်တွေကိုကူညီနေသူတယောက်ကပြောပါရယ်လမ်းခီးတစ်လျှောက်မှာစစ်တပ်ကစစ်ဆေးမှုတွေဖမ်းဆီးမှုတွေဖြတ်တန်းသွားလာခွင့်နဲ့မပေးတာကြောင့်စစ်ဆောင်တွေစားနပ်ရိက္ခအပိုင်အခက်ခဲဖြစ်လာတယ်လို့ဆေးတွေလည်းပြက်လာတာကြောင့်ဒီလထက်မှကလေးငယ်တွေအပြင်တက်ကြီးရွယ်အိုတွေဖျားနာမှုပုံပုံများပြားလာနေတယ်လို့စစ်ဆောင်တယောက်ကပြောပါတယ်ဒီစစ်ဆောင်တွေဟာ2021ခုနှစ်အစောပိုင်းကစစ်တပ်နဲ့ KIA တို့အကြမ်းဖြစ်ပွားခဲ့တဲ့အင်ဂျန်ရံမြို့နယ်ထဲကတိုက်ပွဲတွေကြောင့်အနီးနားကျေးရွာကစစ်ဆောင်လာသူတွေဖြစ်ကြပါတယ်
ချင်းပြည်နယ်ဖလန်းမြို့နယ်တီဘောလ်ကြီးရွာအနီးမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့ CNDF တို့အကြား၅ရက်ကြာဖြစ်ပွားတဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကအရာရှိအပါအဝင်အယောက်30ကျော်တိဆုံးခဲ့တယ်လို့ချင်းမျိုးသားဖွဲ့ချုပ် CNO CNDF ကနိုဝင်ဘာလ19ရက်နေ့မှာထုတ်ပြန်ထားပါတယ်ဖလန်းမြို့နယ်အိန္ဒိယမြန်မာနယ်စပ်အနီးမှာတည်ရှိတဲ့တီဘောလ်ကြီးရွာကစစ်ကောင်စီတပ်စခန်းကိုသိမ်းပိုက်ဖို့ CNDF ကနိုဝင်ဘာလ15ရက်နေ့မနေ့ကစလို့လက်နက်ကြီးလက်နက်ငယ် drone တွေနဲ့စတင်ပစ်ခတ်တိုက်ခိုက် Yakani, Nombala Sekuyaniti, Taipwe Pipua Kejaraba, Nayaja Taipwe, Sita Becca and Nezon Tonzejo, the Zombi Ayashi Rile Pawen Bime, CNDA Beccaro, Jasona Mu Mashibe, Yebo Liyoga, Masuyan Yare Tanyari, Yakere Lucy and Oka Piobare, Taipwe Dema, Sikansi, Tapwega, Tina Rajang, Jelly Yin, Taipwe Dun Yahajin Rine, Li Jangani, Bonje Taikai Kere Lucy and O CNDA, Siuzi Choka Piobare.
အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါစစ်ရေးအခြေအနေတွေတင်မာနေတဲ့ချင်းပြည်နယ်မှာစစ်ကောင်စီတပ်ကစစ်ရေးဗျူဟာတွေပြောင်းလဲလာပြီးလက်နက်ကြီးပြက်ခတ်မှုတွေကိုပို့အသုံးပြုလာတယ်လို့လေကြောင်းတိုက်ခိုက်မှုကိုလည်းပို့ပြီးတော့အသုံးပြုလာနိုင်တယ်လို့ချင်းမျိုးသားတပ်ဦးစီအန်အက်ကပြောဆိုလိုက်ပါတယ်ချင်းပြည်နယ်ရဲ့စစ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုရောဘတ်ကစူးစီးတ
စစ်ကောင်စီကထိုးစစ်ဆင်မှုနှဲလာပေမဲ့စစ်ရေးပြုဟာပြောင်းလဲလာတယ်လို့ချင်းပြူသားတအူစီအန်ရဲ့ပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကပြောပါတယ
်ချင်းပင်နယ်တောင်ပိုင်းမှာတော့မြောက်ပိုင်းတဲ့ဒီနေ့ထိစစ်ဆင်ရလျှော့တယ်ဒီနေ့ထဲမှာတော့အဲ့လိုနေထားမဟုတ်ဘူးအဓိကကတော့ဒီမြောက်ပိုင်းကို focus ပို့ပြီးတော့လုပ်တယ်အဲ့ဒါလို့ရှိတယ်တစ်ခုလုံးချုပ်ရင်တော့သူတို့ဘက်ကတိုက်ပွဲကအစင်ကရှော့လာတာပေါ့နော်သူတို့ဘက်ကအင်အားပိုနေတော့သလားတော့မသိဘူးပေါ့ပြီးတော့သူတို့ကလက်နဲ့ကြီးပဲအားကိုပြီးတော့ပို့ပြီးတော့တုံးလာတယ်အစကတော့အဲ့ဒါမဟုတ်ဘူးကျွန်တော်တို့အနည်းကနဲ့ပဲ20ပဲ15ပဲနဲ့အဲ့လိုနဲ့ချတာပေါ့အခုကတော့အဲ့ဒီအနေထားသူတို့ကမရောက်နိုင်တော့ဘူးလက်နဲ့ကြီးကပို့တုံးလာတယ
်ပွင့်လင်းရသည်ရောက်ရှိလာပြီဖြစ်တာကြောင့်စစ်ကောင်စီအနေနဲ့လေကြောင်းတိုက်ခိုက်မှုတွေလည်းပူအသုံးပြုလာနိုင်တယ်လို့စလိုက်ထက်နေကဆက်ပြောပါတယ
်ပြီးခဲ့တဲ့ဒီအင်ကာနေကပဲသူတို့ကကင်းထောက်နေရင်ကျွန်တော်တို့အပေါ်ကိုလာဝိုက်တာပေါ့နော်လေရင်ကပို့ပြီးတော့အသုံးပြုလာနိုင်တဲ့လာလာတော့ရှိတာပေါ့
နိုဝင်ဘာလ3ပိုင်းကစစ်ကောင်စီရဲ့ကင်းထောက်လေရင်တစင်းဟာချင်းမျိုးသားတပ်ဦးဗဟုဌာနချုပ်ဝီတူရီယာစခန်းအနီးမှာကင်းထောက်ပြန်ဝဲလာခဲ့ပါတယ်တဟာစစ်ကောင်စီတပ်ဖွဲ့ကကချင်ပြည်နယ်ဖားကတ်မြို့နယ်အနံပါတီတကိုပုံကျဲတိုက်ခိုက်ခဲ့ပြီးနောက် CNF ဌာနချုပ်ဘက်ကကင်းလှည့်ပြန်တန်းလာတာဖြစ်ပါတယ်စစ်ကောင်စီရဲ့ကင်းထောက်လီရင်ပြန်ဝဲလာပြီးနောက်မှာတော့ချင်းမျိုးသားတအုပ်ဗဟုဌာနချုပ်ဝီတူရီယာစခန်းကိုစစ်ကောင်စီကလေကြောင်းကနေပိတ်မှတ်ထားတိုက်ခိုက်မှုစီစဉ်နေတဲ့စရင်တပ်ပုံတွေလူမှုကွန်ရက်စာမျက်နှာပေါ်မှာပေါ်ထွက်လာခဲ့ပါတယ်ချင်းမျိုးသားတအုပ်ပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကတော့စစ်ကောင်စီအနေနဲ့လေကြောင်းတိုက်ခိုက်မှုတွေလှုပ်လာနိုင်တဲ့အတွက် CNF အနေနဲ့ကြိုတင်ပြင်ဆင်ထားတယ်လို့ဆိုပါတယ
်ကျွန်တော်တို့ချင်းတောင်ကတထွေနေမြေကလေရင်၃ချင်း၃ရင်တော့အသေးပြောက်ကနေတာပဲလေရင်တွေသုံးပြီးတော့အဲ့ဒီတိုင်းသားလက်နဲ့ကန်ပြီးပါတယ်အသေးပြောက်များမယ်ဆိုပေဟာတော့မဖြစ်နိုင်ဘူးပေါ့ကျွန်တော်တို့ကအကောင်းဆုံးတင်ဆင်မှုတော့လုပ်အပ်မှာပေါ့လေလုပ်လဲလုပ်နေပါတယ
်အခုရက်ပိုင်းအတွင်းချင်းပြည်နယ်မှာစစ်ကောင်စီရဲ့တိုက်လေရင်တွေမကြာခဏပြောင်းဝဲလာပြီးနိုဝင်ဘာလ9ရက်နေ့ကဟာခါထန်တလန်ကြာတီမစ်လွင်ပြင်အနီးနဲ့နိုဝင်ဘာလ15ရက်နေ့ကချင်းပြည်နယ်ဖလန်မြို့နယ်တီဘော်ကြီးရွာအနီးမှာတိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ခင်ဗျာ
စစ်ကောင်စီနဲ့တိုင်းသာလက်နက်ကအဖွဲ့ဆက်ဖွဲ့တို့ဒုတိယအကြိမ်နိုင်ငံရေးဆွေးနွေးမှုတွေကိုနိုဝင်ဘာလဒုတိယပတ်အတွင်းမှာကျင်းပပြီးစီးခဲ့ပြီးဖြစ်ပေမဲ့ထင်သာမြင်သာတဲ့တိုးတက်မှုတွေကိုမတွေ့ရဘူးလို့တိုင်းသာအရေးလေးလာသူတွေကပြောပါတယ်။ဒီကြောင့်ကိုတော့မိရင်ကြီးကပေးပို့ထားပါတယ်
။တိုင်းရင်းသားလက်နက်ကန်ဆက်ဖွဲ့တွေကနောက်ဆုံးတွားရောက်ခဲ့တဲ့မွန်ပြည်တပ်ပါတီ NNSP နဲ့စစ်ကောင်စီငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့တို့နေပြည်တော်မှာနိုဝင်ဘာလ10ရက်နေ့ကသဘောတူညီမှုတွေကိုလက်မှတ်ရေးထိုးခဲ့တယ်ဆိုပေမဲ့ဘာအကျိုးရလာမှမရနိုင်ဘူးလို့တိုင်းရင်းသားလူမျိုးများရေးရာစင်တာဤနဲ့အမှုဆောင်ဒါရိုက်တာဒေါက်တာပညာမွန်ကပြောပါတယ
်မွန်ပြည်တပ်ပါတီကသူတို့တည်တယ်ဒီဆွေးနွေးပွဲကဘာမှအကျိုးသိမ့်မရှိဘူးဘာမှထူးထူးခြားခြားရလာတော့မရနိုင်ဘူးဒါပေမဲ့သူတို့ကတော့ဒီစစ်မဖြစ်ဖို့ပေါ့နော်စစ်မဖြစ်ဖို့ကသူတို့ထိန်းထားတဲ့သဘောပေါ့ဒါပေမဲ့နိုင်ငံရေးကလည်းသူတို့ quyền ထဲမှာမဝင်တော့ဖို့ပေါ့နော်နိုင်ငံကြီးအန်ဒီရေကိုလည်းကိုထိန်းထားရမယ်ဘလို့ထိန်းရမလဲဆိုတော့မွန်ပြည်တပ်ပါတီလမ်းကြောင်းရှာဖို့လိုတယ်တခြား EU နဲ့စကားပြောဖို့လိုတယ
်မွန်ဒေတာမှာတိုက်ပွဲတွေမဖြစ်စေခြင်းနဲ့အကြောင်းပြချက်နဲ့တော့အခုလိုတွေ့ဆုံနေဆိုတာမျိုးတော့ခိုင်လုံမှုမရှိဘူးလို့မွန်ပြည်တပ်ကာကွယ်ရေးတပ် MPDF S တောင်ပိုင်းဒေတာပြောရေးဆိုခွင့်ရှိသူနိုင်နဂါကဆိုပါတယ
်မူဝီတပါတီနေကတော့ဒီမွန်ဒေတာမှာတိုက်ပွဲတွေမဖြစ်ဖို့စစ်တလင်းအဖြစ်ကနေလွှဲဆောင်နိုင်ဖို့ဆိုနေပေမဲ့မော်မြိုင်မြို့ပေါ်မှာတိုက်ပွဲဖြစ်ခဲ့တာမူရုံမြို့နားထိတိုက်ပွဲတွေဖြစ်နေတာဒါတွေကိုကြည့်လို့ရှိရင်သူတို့ရဲ့အကြောင်းပြချက်ကမခိုင်လုံဘူးဆိုတာသေချာတော့ရှိနေတယ်တတိုင်းပြည်လုံးဒီစကားဆာကိုတွန်းလှန်စခြင်းတိုက်ခိုက်နေတဲ့အချိန်မှာမွန်ပြည်သက်ပါတီကကိုယ်စလဲတွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းဖြစ်သမိုင်းဝင်ခဲ့တာကတော့ ဒါမွန်ပြည်သက်ပါတီအတွက်ပုံရိပ်ကောင်းတော့မဟုတ်ပါဘူးအဲ့ဒါအပြင်မွန်လူမျိုးတွေအပေါ်အမျိုးသားရေးဥဆောင်မှုခန့်ကန်တာမှလည်းအကြီးအကျယ်ကြံ့စင်းနေတယ်ဆိုတော့ကျွန်တော်တို့ယုံမှတန်တရာဖြစ်စရာမလိုဘူ
းတန်ရနာလက်နက်ကိုင်အဖွဲ့တွေအနေနဲ့နိုင်ငံရေးလှုပ်ချင်ရင်လက်နက်စုပ်ပြီးပါတီထောင်လက်နက်ကင်ချင်ရင်စစ်တပ်လက်အောက်မှာပြည်သူစစ်ဖွဲ့ပါဆိုတဲ့စစ်ကောင်စီရဲ့သဘောထားကိုသိထားတည်ပြီလို့လည်းပြောပါတယ်လက်ရှိစစ်ကောင်စီနဲ့ငင်းချာရေးဆွေးနွေးမှုတွေကို NCA လက်မှတ်မရေးထိုးသေးတဲ့ WUWSA Myla NDAA ရှမ်းမြောက် SSPB နဲ့ NCA လက်မှတ်ရေးထိုးထားတဲ့ရှမ်းတောင် RCSS DKPA KNU KNLA PC ပေါ့ PNRO ရခိုင် ARP လာဟု LDU နဲ့မွန် MNSP တို့ကနှစ်ကြိမ်တွဲဆောင်ပြီးဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကျဲတဲအထကခွဲချောင်းကကျောင်းသူကျောင်းသား၁၂ယောက်စာတင်နေတုန်းအသက်ရှူကျက်ပြီးမြောင်းပွေနယ်မြောက်ဦးစေယုံကိုအရေးပေါ်ပို့ဆောင်ခဲ့ရပါတယ်ကရင်ပြည်နယ်မြောက်ရီမြို့နယ်ထဲကော်ပရာစစ်ကြောင်းရဲ့ရိတ်ခါတင်ကားတိုက်ခိုက်ခံရပြီးရဲမေ၂ယောက်အပါအဝင်၃ယောက်ကြဆုံးသွားပါတယ်
တော်ရရှင်တွေကုနာဆင်နေကြကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပါ။
တိုင်းရင်းသတင်းလွှာသတင်းပတ်ဆင်ခဏကုနာဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေသတင်းပတ်ဆင်ခဏတွေကိုကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအချိန်မီလိုက်ရောက်ဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။ဒါ့အပြင်ကျမတို့ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုချင်ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bami@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်။
ယူကရိန်းနိုင်ငံရဲ့အရက်ဖက်အခြေခံအဆောက်အုံတွေကိုပြစ်မှတ်ထားပြီးရုရှားရဲ့နောက်ထပ်လေကြောင်းတိုက်ခိုက်မှုတွေကကြုံခဲ့ရပြီးတဲ့နောက်တစ်နေ့ဖြစ်တဲ့ဇေတဘရီနေ့မှာမြို့တော်ကီယက်အပအဝင်အဓိကမြို့ကြီးတွေမှာရင်းနဲ့လျှက်စစ်မီးပြတ်ရအောင်လို့အတွက်ယူကရိန်းအာဏာပိုင်တွေစူးစမ်းနေကြပါတယ်။မီးနဲ့ရေပြန်ပြေးရအောင်အင်ဂျင်နီယာနဲ့ကြမ်းကြင်လုပ်သားတွေဟာတညာလုံးကြိုးပမ်းနေရတာဖြစ်ပြီးဇေတဘရီနေ့မနေ့ပိုင်းထိဆိုကီယက်မြို့ရဲ့80ရာခိုင်နှုန်းလောက်မီးမရပဲဖြစ်နေတယ်လို့မြို့တော်ဝန်ကပြောပါတယ်။American စစ်တပ်နဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်တွေကဖွင့်ထားတဲ့ Facebook account အတူတွေကိုအင်တာနက်ဝန်ဆောင်မှုလုပ်ငန်းခုနှစ်ခုတည်းမင်းထဲမှာတွေ့နေရပြီးဒါဟာအလဲပိုင်းအာရှဒေသနဲ့အရှေ့လဲပိုင်းဒေသတွေမှာနေထိုင်ကြသူတွေကိုဩဇာလွှမ်းမိုးဖို့အတွက်စ조사မှုအစိတ်ပိုင်းတစ်ခုဖြစ်တယ်လို့ Facebook, Instagram နဲ့ WhatsApp လူမှုမီဒီယာတွေရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Meta ကဒီသတင်းပတ်ထဲထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြလိုက်ပါတယ်။ Meta ကုမ္ပဏီရဲ့ဒီအစိုးရခန်းစာထုတ်ပြန်ထားတာကိုသိရှိထားကြောင်းနဲ့အခုချိန်ထိတော့ဒါနဲ့ပတ်သက်ပြီးကာကွယ်ရေးဌာနကအရေးယူဖို့ဖြစ်စေမှတ်ချက်ပေးဖို့ဖြစ်စေမရှိဘူးလို့စက်တဘရင်းနေပါပဲ American ကာကွယ်ရေးဌာနပြောခွင့်ရကပြောပါတယ်။ဒီဝေမြန်မာပိုင်းရဲ့ပင်လယ်ဆောင်မရှင်တဦးဖြစ်တဲ့ဦးစီသူအောင်မြင့်ကိုဗဟန်းမြို့နယ်ရဲစခန်းအမှုဖွင့်ထားတဲ့တပ်မတော်ပြိုကွင်းအောင်နှုတ်ဆောင်မှုငါးငါးကကြီအမှုတက်နိုဝင်ဘာ24ရက်နေ့မှာအင်းစိန်အကျဉ်းထောင်တွင်ဗဟန်းမြို့နယ်ထူးတရားရုံကအလုပ်နဲ့ထောင်နဲ့နှစ်နှစ်ချမှတ်လိုက်ပါတယ်။ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲချက်တပရီနေပွဲစဉ်မှာတော့ကမ္ဘာနံပါတ်1အတင်းဖြစ်တဲ့ဘရာဇီးကပြန်ပြက်ဆာဗီယာအသင်းကို2ဂိုးအပြတ်နဲ့ပဏံ့ရသွားပါတယ်။ပေါ်တူဂီနဲ့ဂါနာပွဲစဉ်မှာတော့တူရကီကဂါနာကို3-2 နဲ့နိုင်ပါတယ်ဆွစ်ဇာလန်နဲ့ကင်မရွန်ပွဲမှာတော့ဆွစ်ဇာလန်ကကင်မရွန်ကို 2-2 မရှိနဲ့နိုင်တာပါဂျာတပရင်းနေမှာပဲကစားတဲ့ဥရုဂွေးနဲ့တောင်ကိုရီးယားပွဲစဉ်မှာတော့ဂိုးမရဘဲတည်ရဖြစ်သွားပါတယ
်တရင်ချင်းချုပ်ကိုဒေါက်ခင်မြို့သက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမုံဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျူနာကမ်ဘီနဲ့ဇူဘဲလ် ATF တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ 1925/32 တို့ကနေဖမ်းယူနိုင်ကြပါတယ်ရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်ကျမတင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.